Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာဖြာဖြာနဲ့ပြည်စုံနဲ့မနေ့ကင်းပြေကြပါစေခင်ဗျာ။ VOA American Time ရဲ့2018ခုနှစ်ဒီဇင်ဘာလ10ရက်စနေနေ့မနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဒိုင်းနိုမီတာ30-40-48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်ဝင်းယူတင်ဆက်သွားမှာပါ။
ကျွန်တော်ကြောင်လင်မှာမတ်ဤတန်စင်တဲ့အတူနိုင်ငံတကာထိပ်တန်းရောက်သတင်းတွေကိုကြေညာတော့ရှိပါတယ်။အခုမနေ့ပိုင်းကြားမဲ့သတင်းတွေထဲမှာကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးအသစ်အဖြစ်နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဟေသာနယူးယောက်ကိုခန့်အပ်မယ်လို့သမ္မတထရမ့်ကကြေညာလိုက်တဲ့အကြောင်းနောက်ကအိန္ဒိယရဲ့သမ္မတရနတ်ကိုဗင်နဲ့ဇနီးမြန်မာနိုင်ငံကိုဒီဇင်ဘာလ10ရက်နေ့မှာချစ်ကြည်ခီးစဉ်ဖြစ်ရောက်လာတော့မယ်ဆိုတဲ့အကြောင်းနဲ့ဒီဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲရဲ့နေရာမှာလက်ရှိသူ့ရဲ့ပါတီရဲ့အတွင်းမှုချုပ်ကိုခန့်အပ်ဖို့ရွေးချယ်လိုက်တယ်ဆိုတဲ့အကြောင်းစာတွေကိုကြားမှာပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အိန္ဒိယသမ္မတရနတ်ကိုဗင်နဲ့ဇနီးတို့ဒီဒီဇင်ဘာလ10ရက်ကနေ14ရက်နေ့ထိမြန်မာနိုင်ငံကို9ရက်ကြာလာရောက်တဲ့ခီးစဉ်အတွင်းနှစ်နိုင်ငံသဘောတူညီမှုတွေလက်မှတ်ရေးထိုးဖို့ရာရှိနေပါတယ်။
ဒါကြောင့်အခုကြီးစွမှာလေအိန္ဒိယနိုင်ငံကမြန်မာနိုင်ငံကိုချေပုတ်ပြီးတော့သူ့ရဲ့စီးပွားရေးတိုးတက်အောင်ဘယ်လိုလုပ်မလဲဆိုတာကိုသူကြည့်
တယ်။တရင်နေပြီးမကြခင်မှာနားဆင်ရဖို့ရှိပါတယ်။တခါအမေရိကန်နိုင်ငံသားကြီးဌာနပြောခွင့်ရဟေသာနယူးယောက်ကိုကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးအဖြစ်ခန့်အပ်ဖို့သမ္မတဒိုနယ်ထရမ့်အတီးပြုတ်လိုက်တဲ့အကြေတွင်းကိုလည်းနားဆင်ရဖို့ရှိသလိုလမ်းမရီပေါ်ကမတော်တဆရင်တိုက်မှုကြောင့်နှစ်စဉ်လူ 1.4 သန်းဒီပါတေဆုံးနေတာကိုအရေးယူဆောင်ရွက်ဖို့ WHO ကတိုက်တွန်းလိုက်ပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုကြားရမှာပါ။အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုကိုကျော်အောင်လွင်နဲ့မိုက်အသံစင်တို့ပြောပြပေးပါအောင်ဗျာ
။ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးအသစ်အဖြစ်အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဟေသာနယူးယောက်ကိုခန့်အပ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကကြေညာပါတယ်။လက်ရှိကုလသမဂ္ဂမှာတာဝန်ထမ်းဆောင်နေတဲ့သမ္မတကြီးနစ်ကီဟေလီရဲ့နေရာမှာဟီတာနယူးယောက်ကိုအစားထိုးမှလို့သမ္မတထရမ့်ကသတင်းတောက်တွေကိုမနေ့တောက်ကြနေတော့ငါပဲပြောခဲ့တာပါသမ္မတကြီးနစ်ကီဟေလီကဒီနှစ်ကုန်ရင်ကုလသမဂ္ဂကသူ့ရဲ့တာဝန်တွေကိုအဆုံးသတ်မယ်လို့အော်တိုဘာလာတုန်းကပြောထားတာရှိပါတယ်သမ္မတကြီးအစ်စ်အခုဖြစ်လာမဲ့ဟီတာနယူးယောက်ကသတင်းလောကကလာတာဖြစ်ပြီးအမေရိကန်နိုင်ငံသားဝန်ကြီးဌာနမှာ2019ခုနှစ်ဧပြီလတုန်းကစပြီးတော့လှုပ်လှုပ်ခဲ့တဲ့သူပါ Fox ရုပ်မြင်သံကြားသတင်းဌာနရဲ့မနေ့ပိုင်းစီစဉ်မှုအဖြစ်လှုပ်ခဲ့သူဖြစ်ပြီးသူ့ရဲ့စီစဉ်တွေကိုသမ္မတထရမ့်ကလည်းပုံမှန်ကြည့်ရှုတယ်လို့ဆိုပါတယ်တောက်ကြံနေ့မှာသမ္မတထရမ့်ကအသင့်ခန့်အပ်မယ်လို့ကြေညာခဲ့တဲ့နောက်ထပ်ပုဂ္ဂိုလ်တူရှိပါသေးတယ်သူကတော့ William Barber သူ့ကိုအမေရိကန်နိုင်ငံရဲ့ရှင်းနေချုပ်ဖြစ်အသင့်ခန့်အပ်တော်မှာပါ William Barber မကြခင်ရက်ပိုင်းကပဲကွယ်လွန်သွားခဲ့တဲ့ဒီသမ္မတဟောင်း George H.W. Bush အစိုးရလက်ထက်မှာတော့သူကရှင်းနေချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့ပူးသူဖြစ်ပါတယ်။ William Barr ဟာအခုအသက်68နှစ်ရှိပြီးရှေးရိုးဆွဲ Republican Party တူလည်းဖြစ်ပါတယ်။ရှင်းနေတူလည်းဖြစ်ပါတယ်။သူဟာ Republican တွေကရော Democrat တွေကပါလေးစားခံရသူတူဖြစ်တယ်လို့သမ္မတ Trump ကသတင်းတော့တွေကိုမနေ့တုန်းကပြောပါတယ်။ American တရားရေးဝန်ကြီးဌာနရဲ့အကြီးအကဲ Jeff Sessions ကိုပြီးခဲ့တဲ့လတုန်းကသမ္မတ Trump ကလည်းယာယီကနေဖယ်ရှားခဲ့ပြီးသူ့ရဲ့နေရာမှာယာယီရှိနေချုပ်ဖြစ် Matthew Whitaker ကိုခန့်အပ်ထားပါတယ်အခုအဲ့ဒီနေရာကို William Barr ကရှိနေချုပ်ဖြစ်တာဝန်ယူထမ်းဆောင်တော့မှာဖြစ်ပါတယ်
ကနေဒါနိုင်ငံမှာထိန်းသိမ်းခံထားရတဲ့တရုတ်ဆက်သွယ်လုပ်ငန်းကြီးဖြစ်တဲ့ Huawei ကုမ္ပဏီထိတ်တန့်အမှုဆောင်အရာရှိ Even နဲ့ဈေးပွားရေးလှုပ်ဆောင်မှုနဲ့ပတ်သက်တဲ့ဆွေးဆွဲမှုတွေနဲ့တရားရင်ဆိုင်နေရပြီးတော့သူအဖမ်းခံရပြီးနောက်ပိုင်းကမ္ဘာတဝန်းဈေးပွားရေးဈေးကွက်လှုပ်ခါသွားခဲ့ရပါတယ် Iran ပေါ် American ရဲ့ပိတ်ဆို့တံခတ်မှုတွေကိုရှောင်ရှားဖို့ကြိုးပမ်းခဲ့တဲ့ဆွေတန်တရားနဲ့ Huawei ကုမ္ပဏီထူထောင်သူရဲ့သမီးလေးဖြစ်ဗန်ဒါအီးဌာနအကြီးအကဲလေးဖြစ်တဲ့ Meng Wanzhou ကိုအမေရိကန်ကိုလွှဲပြောင်းပေးနိုင်ပြီးတော့အာမခံနဲ့လွှတ်ပေးခွင့်ကိုညှင့်ပယ်နိုင်တဲ့အကြောင်းကနေဒါအစိုးရရှိနေကတောက်ကြနေမှာ Vancouver မြို့တရားရုံးမှာပြောဆိုလိုက်ပါတယ် Huawei နဲ့တခြားနည်းပညာကုမ္ပဏီတစ်ခုဖြစ်တဲ့ Hong Kong ခြေဆိုင် Skycom ကုမ္ပဏီကအမေရိကန်ကနေပြီးတော့ Iran ပေါ်မှာတံခတ်ပိတ်ဆို့ထားမှုတွေကိုချိုးဖောက်ပြီးတော့American ထုတ်နည်းပညာပစ္စည်းတွေကိုအီရန်ကိုရောင်းချခဲ့တယ်လို့ဆွဆွဲထားပြီးတော့ Meng ကစီးပွားရေးအဖွဲ့အစည်းတွေပေါ်မှာလိမ်ညာခဲ့တဲ့အတွက် American ကအလို့ရှိနေတဲ့အကြောင်းအစိုးရရှိနေကပြောဆိုလိုက်ပါတယ် ပြီးခဲ့တဲ့သတင်းပတ်တုန်းကပဲတွင်းကုံခွန်းနဲ့အပြန်အလှန်တိုးမြင့်ကောက်ခံနေရတဲ့ကိုရက်ပေါင်း90ကြာရက်ဆိုင်ထားဖို့အမေရိကန်သမ္မတထရမ့်နဲ့တရုတ်သမ္မတရှီဂျင်ပင်တို့သဘောတူညီချက်ရခဲ့ပြီးတဲ့နောက်အခုမင်ကိုဗန်ကူဗာမြို့မှာဖမ်းဖို့အမေရိကန်ကတောင်းဆိုလာချက်ကိုစီးပွားရေးလောကကအံ့အားသင့်နေကြပါတယ်အမေရိကန်နဲ့တရုတ်ကုန်သွယ်စစ်ပွဲကြောင့်လာပေါင်းများစွာမတိမငြိမ်ဖြစ်နေတဲ့ဈေးကွက်ဟာမင်းအဖမ်းခဲ့ရတဲ့ဆိုတဲ့သတင်းကြာသပြင်းတွေကထွက်လာပြီးတဲ့နောက်စတော့ဈေးတွေထိုးဆင်းသွားခဲ့ပါတယ်။ဒီကနေ့မှာတော့သမ္မတထရမ့်ကတရုတ်နဲ့ကုန်သွယ်ဆိုင်ရာဆွေးနွေးချက်အလားအလာကောင်းတယ်ဆိုပြီးတော့ Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။မင်းကကနေဒါနဲ့အမေရိကန်မှာဥပဒေချိုးဖောက်တာတွေမရှိတဲ့အတွက်သူ့ကိုချက်ချင်းလွတ်ပေးဖို့တရုတ်ကတောင်းဆိုထားပါတယ်
။ FBI အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးအဖွဲ့ရဲ့ညွှန်ကြားရေးမှူးဟောင်းJames Comey ကိုအမေရိကန်လွှတ်တော်နှစ်ပေါင်းကော်မတီကနေပြီးတော့တကားပိတ်တွေ့ဆုံမေးမြန်းမှုမနေ့တုန်းကလွှတ်တော်တွင်ပြုလုပ်ခဲ့ပါတယ်ဒီမေးမြန်းမှုဟာလာမယ့်နှစ်ဇန်နဝါရီလကျလို့ရှိရင်အောက်လွှတ်တော်မှာလက်ရှိ Republican Party အစား Democrat Party ကပြောင်းလဲပြီးတော့ဥဆောင်မှုမလုပ်ခင်နောက်ဆုံးအနေနဲ့ James Comey ကိုမေးမြန်းတဲ့ပုံရပါတယ်မနေ့ကမေးမြန်းမှုတွေမှာ James Comey ဘက်ကဖြေတဲ့အပေါ်အောက်လွှတ်တော် Republicanအမတ်ဒီဘက်ကအာရကျဉ်းနှံ့မှုမရှိလို့နောက်တည့်ရထပ်ပြီးတော့မေးကောင်းမေးရလိမ့်မယ်လို့ Republican အမတ်ဒီကပြောကြပါတယ် Democrat အမတ်ဒီကတော့ FBI ညွှန်ကြားရေးမှူးဟောင်း James Comey ကိုနိုင်ငံရေးရွေးချက်တွေထားပြီးတော့ Republican တွေဘက်ကမေးမြန်းခဲ့ကြတယ်လို့ဆွဆွဲပါတယ် James Comey ကိုလွှတ်တော်အတွင်းတကားပိတ်မေးမြန်းမှုအပြီးသတင်းတော့တွေပြန်ထွက်လာတဲ့အခါမှာသတင်းတော့တွေကမေးကြတဲ့အခါမှာတကားပိတ်ပြီးတော့မေးရတဲ့အကြောင်းနဲ့သူ့ကိုမေးခွန်းတွေမေးကြတဲ့အပေါ်မှာ James Comey ကအပြစ်တင်ဝေဖန်ပါတယ်တနေကုန်သူ့ကိုဝိုင်းမေးကြတဲ့အထဲမှာသူ့အတွက်ရှင်းနေတဲ့အဓိကနှစ်ချက်ရှိတယ်တစ်ချက်ကဒီမေးမြန်းမှုဟာတကားပိတ်ပြီးတော့လုပ်เสียမလို့ဘူးဆိုတာရယ်နောက်တစ်ခါနိုင်ငံခြားရေးဝန်ကြီးဟောင်းလုပ်ခဲ့တဲ့ Hillary Clinton ရဲ့ email တွေအကြောင်းဒါကိုပဲပြန်ပြီးတော့မေးခဲ့ကြတာပါလို့ James Comey ကသတင်းတောက်တွေကိုပြောပါတယ်သူ့ကိုလွှတ်တော်မှာကြားနာစစ်ဆေးဖို့ပြီးခဲ့တဲ့လတုန်းကဆင့်ခေါ်ခဲ့ပြီးတော့ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲကာလတုန်းကရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုတွေရှိတယ်ဆိုတော့ဆွဆွဲချက်တွေနဲ့သမ္မတထရမ့်ရဲ့ပြိုင်ဘက်နိုင်ငံရေးဝန်ကြီးဟောင်းဟီလာရီကလင်တန်ရဲ့ဒီအီးမေးလ်ကိစ္စတွေကိုမေးမြန်းဖို့လွှတ်တော်ကဂျိမ်းစ်ကိုမီကိုလွှတ်တော်ကိုလာဖို့ဆင့်ခေါ်ခဲ့တာဖြစ်ပါတယ်
ဂျာမနီနိုင်ငံရဲ့ဗဟိုလက်ရာရင်းခရီးယန်ဒီမိုကရက်တစ်ယူနီယံ CDU ခေါင်းဆောင်ဝန်ကြီးချုပ်အန်ဂလာမာကဲရဲ့နေရာကိုအစားထိုးမဲ့သူအဖြစ်သူနဲ့ရင်းနှီးတဲ့သူတယောက်ကိုရွေးချယ်လိုက်ပါပြီ။ဒီကနေ့ဟမ်ဘတ်မြို့လွှတ်တော်မှာမဲခွဲရွေးချယ်ရမှာတော့မာကဲရဲ့ပြိုင်ဘက်ဟာဖက်ဒရစ်မတ်စ်ကိုပါတီရဲ့လက်ရှိအတွေ့အမှုအန်ခရက်ခရမ်ကရန်ဘောက918မဲ482မဲနဲ့ပုခါတီကအနိုင်ရသွားပါတယ်။မတ်စ်က CDU ပါတီကိုလက်ရာဘက်ပိုရင်းအောင်ဆောင်ရွက်မယ်လို့ယူဆရပါတယ်။2015ခုနှစ်တုန်းကမာကဲလ်ကရွှေ့ပြောင်းခြေချလိုသူတသန်းကျော်ကိုဂျာမနီနိုင်ငံထဲကိုလက်ခံမဲ့ဆိုတဲ့ဆုံးဖြတ်ချက်ကိုပေါ်ပေါ်တင်တင်ဆန့်ကျင်ခဲ့တဲ့သူကျန်းမာရေးဝန်ကြီးဌာနကဟန်စပန်စပဟန်ကလည်းဒီမာကဲလ်နေရာကိုအစားထိုးဖို့ဝင်ရွေးခံခဲ့ပေမဲ့ပထမအကြိမ်မဲပေးကြရမှာပဲချခံခဲ့ရပါတယ်။မာကဲလ်ဟာပါတီခေါင်းဆောင်ဖြစ်18နှစ်ကြာတာဝန်ယူခဲ့တာလည်းဖြစ်ပါတယ်။သူ့ရဲ့ဝန်ထမ်းတွေကိုနှုတ်ဆက်စကားပြောရမှာတော့ပါတီဆိုတာတဦးတယောက်တည်းအတွက်ပဲမဟုတ်ဘဲနဲ့ပါတီဝင်တွေအားလုံးအတွက်ပဲအမြဲတမ်းဖြစ်တယ်ဆိုပြီးတော့ပြောဆိုခဲ့ပါတယ်ရှင်။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနိုင်ရီဝက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
် VOA American တာမြန်မာဘိုင်းကစနေနေ့မနေ့ခင်နိုင်ငံတကာထိတိုင်းရောက်တဲ့နေ့ကိုတက်ရိုက်ထုတ်လွှင့်ပေးနေပါတယ်အိန္ဒိယသမ္မတရမ်နတ်ကိုဗင်နဲ့ဇနီးမြန်မာနိုင်ငံကိုဒီဇင်ဘာလ10ရက်နေ့ကနေပြီးတော့14ရက်နေ့အထိအလဲပတ်ရောက်လာလိမ့်မယ်လို့ဒီဇင်ဘာလ6ရက်နေ့ကအိန္ဒိယနိုင်ငံထုတ် The Economist Times သတင်းစာမှာဖော်ပြထားပါတယ်ဒီ9ရက်ကြာခီးစဉ်တွင်သမ္မတဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံဒေါ်ဆန်းစုကြည်တို့နဲ့လည်းအိန္ဒိယသမ္မတကတွေ့ဆုံသွားမှာဖြစ်ပြီးနှစ်နိုင်ငံသဘောတူညီမှုတော်တော်များများလဲလက်မှတ်ရေးထိုးလိမ့်မယ်လို့မျှော်လင့်ရပါတယ်အိန္ဒိယသမ္မတနဲ့ဇနီးဟာနေပြည်တော်ကိုဒီဇင်ဘာလ10ရက်နေ့မှာရောက်လာကြမှာဖြစ်ပြီးတော့17ရက်နေ့ကျရင်တော့သမ္မတဦးဝင်းမြင့်နဲ့ဒေါ်ဆန်းစုကြည်တို့နဲ့တွေ့ဆုံကြဖို့ရှိပါတယ်12ရက်နေ့ကျရင်တော့အိန္ဒိယနိုင်ငံရဲ့အကူအညီနဲ့ဖွင့်လှစ်ထားတဲ့စိုက်ပျိုးရေးနဲ့ပညာရေးသုတေသနဌာနကိုတွားရောက်လဲပတ်ပါလိမ့်မယ်သမ္မတရနတ်ကိုဗင်နဲ့ဇနီးဟာရန်ကုန်မြို့ကိုလည်းတွားရောက်ကြမှာဖြစ်ပြီးရန်ကုန်မှာကွယ်လွန်သွားခဲ့တဲ့အိန္ဒိယရဲ့နောက်ဆုံး မကိုအေဂရစ်ဘဟာဒူရှာဇရာဇဖရာရဲ့ဂူပိမန်ကိုလည်းဒီဇင်ဘာလ17ရက်နေ့မှာသွားကြဖို့ရှိပါတယ်။နောက်တစ်ခါရွှေကုံဖျားအာဇာနီပိမန်ဓမ္မဇောတိကဝိပဿနာရိပ်သာတွေကိုလည်းသူတို့သွားကြအောင်ပါ။အိန္ဒိယကုမ္ပဏီ55ခုပါဝင်လိမ့်မယ်လို့မျှော်လင့်ရတဲ့ကုန်စည်ပြပွဲကိုလည်းဒီတမရရနပ်ကိုပင်ကဖွင့်လှစ်ပေးဖို့ရှိပါတယ်။လွန်ခဲ့တဲ့3နှစ်အတွင်းအိန္ဒိယနဲ့မြန်မာနိုင်ငံကြားနိုင်ငံရေးစီးပွားရေးနဲ့စီးရေးဆန်ရဆက်ဆံမှုတွေတိုးတက်လာခဲ့သလိုနှစ်နိုင်ငံခေါင်းဆောင်တွေရဲ့အပြန်အလှန်လက်ပတ်မှုတွေလည်းရှိခဲ့တာပါ။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီမြန်မာနိုင်ငံကိုပြည်တဲ့နှစ်တုန်းကရောက်လာခဲ့ပြီးနိုင်ငံတော်တိုင်ပင်ခံဒေါက်တာဆန်းစုကြည်ကအိန္ဒိယကိုအခုနှစ်ဆန်းပိုင်းတုန်းကသွားခဲ့ပါတယ်။ရခိုင်ပြည်နယ်တိုးတက်ဖွံ့ဖြိုးရေးအစီအစဉ်အတွက်အိန္ဒိယရဲ့ကူညီမှုတွေရှိတဲ့အထက်မှာရိုဟင်ဂျာဒုက္ခသည်တွေပြန်လာဖို့နေထိုင်တဲ့အခါမှာနေထိုင်မှုအဆောက်အဦတွေတိဆောက်ရေးလဲပေါ်ပါတယ်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာတွေအများဆုံးနေရာပြန်ရေးအကောင့်ထယ်ဖော်ဖို့လဲအိန္ဒိယဘက်ကလိုလားပါတယ်အိန္ဒိယမှာလဲရိုဟင်ဂျာမွတ်စလင်တွေ4000ကျော်ရှိနေပါတယ
်ရှေးတောင်အာရှမှာရေနံကျွဲဝါတဲ့အတိုင်းပြည်ဖြစ်တဲ့ဘရူနိုင်းနိုင်ငံအနေနဲ့2014ကနေ2016အတွင်းထိုးကျလာတဲ့ကမ္ဘာလောင်စာဈေးတွေကိုစိုးရိမ်တကြီးနဲ့စောင့်ကြည့်နေရပါတယ်ဘရူနိုင်းနိုင်ငံကရေနံကိုမိခိုးပြီးနေလာတာနှစ်ပေါင်း80ရှိသွားပါပြီအရင်တူလောင်ထားတဲ့ရေနံတွေလည်းညော့နေလာတာကြောင့်တခြားဘာလုပ်ငန်းတွေကိုအားကိုးနိုင်မလဲဆိုပြီးတော့ဘရူနိုင်းကစဉ်းစားနေရပါပြီတရုတ်ကလည်းတယန်ဇာတအရင်းမြစ်တစ်ခုအနေနဲ့ရည်တည်ပေးမယ်ဆိုပြီးတော့ကန့်လန့်ထားပြီးတော့တရုတ်အတွက်တော့နိုင်ငံရေးအကျိုးမြတ်ပြန်လိုချင်တာလည်းဖြစ်ပါတယ်ဘော်နီယိုကျွန်းကဘရူနိုင်းကယ်ရန်တခြားတောင်တရုတ်ပင်လယ်ပြင်ထဲကိုထိုးထွက်တဲ့4000ပုံ area မှာရင်းနှီးတဲ့သဘာဝဓာတ်ငွေကိုတရုတ်နဲ့ဘရူနိုင်းတွဲဖက်ရှာဖွေဖို့တရုတ်သမ္မတရှီကျင်းပင်ကသဘောတူခဲ့ပါတယ်အဲ့ဒီ area ကဘရူနိုင်းတည်ထောင်ပိုင်စီးပွားရေးဆောင်ဖြစ်ပေမဲ့လည်းတရုတ်ကသူ့ပိုင်နယ်လည်းတချို့ပါတယ်ဆိုပြီးတော့ပြောဆိုထားတာပ
ါရင်းမြစ်ဆိုးရတဲ့ငြိမ်းချမ်းရေးဆွေးနွေးမှုကိုဘလောက်လေးနဲ့ထားတယ်မထားဘူးဆိုတာကိုတောက်ကြနေမှာသူတို့ဆုံးဖြတ်မယ်လို့ဟူတီတပုန်တွေကပြောပါတယ်ကုလသမဂ္ဂရဲ့စီစဉ်နဲ့ပြုလုပ်တဲ့ညီညာရေးဆွေးနွေးပွဲကိုဆွေဒင်နိုင်ငံစတော့ဟ ோம் မြို့မှာဂျာတာဘရင်းနေတုန်းကစတင်ကျင်းပခဲ့တာပါဒီပြောဆိုဆွေးနွေးပွဲဟာအီရန်ရဲ့အားပေးထောက်ပံ့မှုနဲ့လှုပ်ရှားနေတဲ့ယီမင်ကဟူတီတပုန်တွေနဲ့ဆော်ဒီအရေဗျာကထောက်ခံနေတဲ့ယီမင်အစိုးရကြား2016ခုကစရင်ဒါပထမဆုံးဆွေးနွေးမှုလည်းဖြစ်ပါတယ်မနေ့တုန်းကသဘောတူညီချက်ချိုးရရှိခဲ့ပြီးတော့အဲ့ထက်မှာအကျဉ်းသားဖလှယ်ရေးကိစ္စကိုလည်းသဘောတူခဲ့ကြပါတယ်
Ebenezer Afghan အနောက်ဖက် Herat ပြည်နယ်မှာတာလီဘန်တွေကအနည်းဆုံး Afghan စစ်သား14ယောက်ကိုတတ်ခဲ့ပြီးတော့တစားခံအယောက်20ကိုလည်းဖမ်းခေါ်သွားတဲ့အကြောင်းဒီနေ့မှာတာဝန်ရှိသူတွေကတည်ပြလိုက်ပါတယ်။နောက်တီးခြားဖြစ်စဉ်တစ်ခုကတော့ Boho Uruzgan ပြည်နယ်အတွင်းမှာတာလီဘန်တံပြန်ရေးရေချောင်းတိုက်ခိုက်မှုတွေအတွင်းမှာ Afghan လုံခြုံရေးတပ်ဖွဲ့ဝင်ခဏယောက်ထဲမှနေသေဆုံးခဲ့ရပါတယ်။မေကအူဆောင်တဲ့စစ်စီရေးကြောင့်ပြီးခဲ့တဲ့18နှစ်တုန်းကအဆုံးသတ်ခဲ့ရတဲ့အာဖဂန်မှာ9နှစ်တာအုပ်ချုပ်လာတဲ့အစ္စလာမစ်အုပ်ချုပ်မှုအကြောင်းချီးမွမ်းပြောဆိုကာကွယ်ပြောဆိုတဲ့တာလီဘန်အကြီးအကျယ်ထွက်တဲ့အချိန်နဲ့လည်းတိုက်ဆိုင်နေတာဖြစ်ပါတ
ယ်စနေနေ့မနေ့ကထိတိုင်းအောင်မြန်မာနိုင်ငံကသတင်းတွေကိုကိုကျော်လွင်နဲ့မိုင်းဤတန့်စင်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့မြန်မာသတင်းတွေမတိုင်ခင်အမေရိကန်နိုင်ငံရေးအခြေအနေကိုလည်းတင်ပြကြပါမယ်။အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရဟေသနူးအပ်ကိုကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးအဖြစ်ခန့်အပ်ဖို့ဆုံးဖြတ်လိုက်ကြောင်းသမ္မတဒိုနယ်ထရမ့်ကအတည်ပြုလိုက်ပါတယ်။အမေရိကန်သမ္မတဟောင်းဂျော့ဂျ် H.W. ဘုရှ်လက်ထက်တုန်းကတာဝန်ယူခဲ့တဲ့အတိုင်းဝီလျံဘားကိုလည်းအမေရိကန်ရှေ့နေချုပ်ယာဒူပေးအပ်မယ်အကြောင်းကိုလည်းကြေညာလိုက်ပါတယ်။ VOA သတင်းတောက် Jeff Custer ဝါရှင်တန် DC မြို့တော်ကပေးပို့တဲ့သတင်းလွှာကိုမအီးတန့်စင်တင်ပြပါမယ
်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းသတင်းမီဒီယာတွေကြားမှာသမတ်ထရမ့်ကဘသူကိုယာယီသိမ်းခတ်မလဲဆိုတဲ့ထင်ကြေးတွေထွက်ပေါ်လာပြီးတဲ့နောက်တောက်ကြနဲ့ကန်ဆစ်စီးတီးမြို့ကိုတွားမဲ့ခရီးမတိုင်ခင်အင်ပီရိုကထွက်ခွာစီမှာတော့သမတ်ထရမ့်ကသူယာယီခတ်မို့ရွေးချယ်ထားတဲ့သူတွေကိုအတည်ပြုကြေညာခဲ့ပါတယ်။သမတ်ထရမ့်ကအခုကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးအဖြစ်ခန့်အပ်ဖို့ရွေးချယ်ဆုံးဖြတ်လိုက်တဲ့ဟက်ဒန်နိုအထာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးရက်စ်တီလာဆန်ရဲ့လက်အောက်မှာ2019ခုနှစ်တုန်းကအလုံးမလုံးခင် Fox ရုပ်သံမှာသတင်းတင်ဆက်သူရုပ်သံသတင်းတောက်အဖြစ်အလုံးလုံးခဲ့သူလည်းဖြစ်ပါတယ်။ဒီနေ့အစောပိုင်းမှာဝန်ကြီးတီလာဆန်နိုင်ငံသားရဲ့ဝန်ကြီးယာဒူကနေဖယ်ရှားပြီးတော့သူ့အစား Mike Pompeo အစားထိုးခန့်အပ်လိုက်တဲ့အခါမှာတော့ No Word ကိုနိုင်ငံသားရဲ့ဌာနရဲ့လူထုရေးရာယာယီလက်ထောက်ဝန်ကြီးအဖြစ်ခန့်အပ်ခဲ့ပါတယ်။လက်ရှိကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကဒီနှစ်ကုန်မှာယာဒူးကနေနှုတ်ထွက်မဲ့အကြောင်းအော်တိုဘားလာတုံးကကြေညာလိုက်တဲ့အတွက်သူ့နေရာကိုနော့ဝတ်ကအစားထိုးရမှာလည်းဖြစ်ပါတယ်။အခုခန့်အပ်မဲ့နေရာကိုနော့ဝတ်ကောင်းကောင်းတာဝန်ထမ်းဆောင်နိုင်မယ်လို့ယုံကြည်တဲ့အကြောင်းသမ္မတထရမ့်ကတရားဥပဒေကိုပြောဆိုခဲ့ပါတယ်
။ She's going to work with Nikki Haley to
ကုလသမဂ္ဂရဲ့နီကီဟေလီရဲ့ယာဒူးကိုဆက်ခံဖို့သူကနီကီနဲ့အတူအနီးကပ်လှုပ်လှုပ်သွားမှာပါ။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးဖြစ်လာပါလိမ့်မယ်။သူကအင်မတန်တော်အင်မတန်ထက်မြက်ပြီးတော့အင်မတန်လဲတော့မြက်ပါတယ်။ အားလုံးရဲ့လေးစားလာကိုခံရမယ်လို့ကျွန်တော်ထင်ပါတယ
်။သမ္မတ Trump ရာထူးသစ်ခန့်ဖို့နာမည်စင်းရွေးချယ်အတည်ပြုလိုက်တဲ့သူနောက်တစ်ယောက်ကတော့ William Barr ပဲဖြစ်ပါတယ်။လက်ရှိစီးပွားရေးလုပ်ငန်းတွေမှာလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေ Republican Party ဝင် William Barr ကို American ရှေ့နေချုပ်အဖြစ် Trump ကရွေးချယ်ခန့်အပ်လိုက်တာဖြစ်ပါတယ်။သူဟာကွယ်လွန်သွားတဲ့တမရဟောင်းဘုတ်လက်ထက်တုန်းက1992ခုနှစ်ကနေ1993ခုနှစ်ထိရှေ့နေချုပ်တာဝန်ယူခဲ့ဘူးသူလည်းဖြစ်ပါတယ်။ Jeff Sessions ကိုရှေ့နေချုပ်ရာထူးကနေပြီးတော့တမရထရမ့်ကထုတ်ပြစ်လိုက်ပြီးတဲ့နောက်ပိုင်း Matthew Whitaker ကိုတရားရေးဌာနကိုဦးဆောင်မှုပြီးခဲ့တဲ့လတုန်းကခန့်အပ်ခဲ့ပါတယ်။အခုဘာကရှေ့နေချုပ် Matthew Whitaker ရဲ့နေရာမှာစားထိုးရမှာလည်းဖြစ်ပါတယ်။တမရထရမ့်ကတော့ဘာရဲ့အရေးချင်းတွေကိုချီးကျူးပြောဆိုခဲ့ပါတယ်။
He was my first choice from day one respected by
ကျွန်တော်ရဲ့ပထမအဦးဆုံးရွေးချယ်မှုပါ Republican တွေရော Democrat တွေကပါလေးစားတာကိုခံရတဲ့သူ့ကို American ရှေ့နေချုပ်ဖြစ်ရွေးချယ်ဖို့နာမည်စင်းသွားပြီးတော့အမြဲဆုံးအတည်ဖြစ်လာနိုင်လိမ့်မယ်လို့ပြောလိုက်ပါတယ်
အခုလိုဒေါ်နယ်ထရမ့်ကရွေးချယ်လိုက်တဲ့သူနှစ်ယောက်စလုံးကိုအထက်လွှတ်တော်ကအတည်ပြုအောင်မှဖြစ်ပြီးတော့ရွေးချယ်မှုကိုဇန်နဝါရီလမှာပြန်ပြီးတော့သုံးသပ်မှာလည်းဖြစ်ပါတယ်။ Republican ထိန်းချုပ်ထားတဲ့အထက်လွှတ်တော်ကနေအတည်ပြုဖို့ကတော့ခင်းရင်းတဲ့အရာတော့မဟုတ်ဘူးလို့စောင့်ကြည့်သူတွေကခံမှန်းထားကြပါတယ်ရှင်
။မဟိတန်စင်ပြောပြခဲ့တာပါ။အခုတော့မြန်မာပြည်ဆိုင်ရာသတင်းတပုတ်ကိုတင်ပြကြပါမယ်။အိန္ဒိယသမ္မတရမ်နတ်ကိုဗင်းနဲ့ဇနီးတို့ဟာဒီဇင်ဘာ10ရက်ကနေ14ရက်နေ့ထိမြန်မာနိုင်ငံကိုအလဲပတ်ရောက်လာလိမ့်မယ်လို့အိန္ဒိယသတင်းတွေကဖော်ပြပါတယ်။အိန္ဒိယဟာအခုနောက်ပိုင်းမှာမြန်မာနဲ့စီးပွားရေးအရဆက်ဆံမှုတွေပိုပြီးတော့များလာနေပြီးအိန္ဒိယစီကစိုက်ပျိုးရေးပညာရေးနဲ့ IT နည်းပညာများများရောက်နိုင်အောင်လို့မြန်မာဘက်ကကြိုးပမ်းတင်တယ်လို့အိန္ဒိယနိုင်ငံမှာအနှစ်20ကျော်နေထိုင်ခဲ့တဲ့1990ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာတင့်ဆွေကပြောပါတယ်အိန္ဒိယမြန်မာဆက်ဆံရေးနဲ့ပတ်သက်လို့ဒေါက်တာတင့်ဆွေကိုကိုကျော်အောင်လင်းဆက်သွယ်မိမြန်းထားတာနားဆင်နိုင်ပါပြီ
မြန်မာပြည်မှာရသားစုအတက်လာပြီးနောက်ပိုင်းအိန္ဒိယမြန်မာဆက်ဆံရေးကအရင်စစ်ဘက်ကအုပ်ချုပ်တဲ့ကာလနဲ့ဘလို့ကွာခြားချက်တွေထူးခြားခြားရှိပါလဲခင်ဗျာဘလို့တိုးတက်မှုတွေရှိပါလဲ
အိန္ဒိယမြန်မာဆက်ဆံရေးကိုနှစ်အနည်းငယ်လောက်ပဲနောက်တန်ကြည့်လို့ရှိရင်အိန္ဒိယမှာဒေါက်တာအဘူကလန်ခေါ်တဲ့သိပ္ပံပညာရှင်သမ္မတဖြစ်တဲ့အချိန်ဗမာပြည်မှာလည်းဗိုလ်ချုပ်မှုကြီးတန်းရွှေအုပ်ချုပ်နေတဲ့အချိန်တုန်းကအိန္ဒိယနိုင်ငံကဗိုလ်ချုပ်မှုကြီးတန်းရွှေကိုပြောဝဲဒီဘီကတီပီအဲ့ဒီတဲ့ငယ်ကကျွန်တော်ဝီကီလိမှာထွက်ခဲ့တော့ကျွန်တော်တို့အတော်ကိုမကျေနပ်ခဲ့ပါဘူးပုံစံမူကြီးတန်းရွှေကိုနိုင်ကလည်းအိန္ဒိယကိုသူ့လက်ထက်မှာနှစ်ခေါက်တော့ဟိုအိန္ဒိယကိုလာတယ်ခင်ဗျာတနည်းအားဖြင့်အိန္ဒိယဟာတက်နေတဲ့အစိုးရစစ်အစိုးရဖြစ်ပါစေနိုင်ငံဆက်ဆံရေးကိုအစိုးရအကြိုက်လိုက်တယ်ဆိုရင်အခြေခံကိုရှိခဲ့တယ်လို့ကျွန်တော်နားလဲပါတယ်ခုရသားစွာလို့ခေါ်မယ်ဒီတမတ်20တွင်မှာလည်းပဲဒီတိုင်းပဲအိန္ဒိယဟာမြန်မာနိုင်ငံစွာနဲ့ဆင်ပြောင်းကြိုးစားတဲ့အဲနိုင်ငံရေးပေါ်စီကိုကျင့်သုံးတယ်လို့ကျွန်တော်ယူဆပါတယ်တော့အော်ဆန်ဆုကြီးရတော့လည်းပို့ထူးကြတာပေါ့အဲသူကအိန္ဒိယအခြေခံအိန္ဒိယဟိုတမန်ကြောင့်လည်းရှိတာတစ်ချက်ပေါ့နော်
ဟုတ်ကဲ့နိုင်ငံဆက်ဆံရေးဆိုတဲ့နေရာမှာစီးရေးရဆက်ဆံရေးရှိမယ်စီးပွားရေးရဆက်ဆံရေးရှိမယ်ဒီနှစ်ခုပေါ်လေအဓိကအဖြစ်နိုင်ငံရေးရဆက်ဆံရေးဆိုတော့အိန္ဒိယနဲ့မြန်မာဆက်ဆံရေးမှာဘယ်ဟာပို့ပြီးတော့အသေးသေးတာတာအားကောင်းတယ်လို့ဆရာထင်ပါလဲခင်ဗျဟ
ိုးအစိုးရကကာလပေါ်1988-90အထိကတော့ဒီမိုကရေစီဘက်ကိုလုံလုံထပ်ခေါ်နေတဲ့ရကြစ်ကံကြီးဆိုရလက်ထက်အဲ့နောက်မှာပြောင်းပြန်ပြန်ပြီးတော့တက်နေတဲ့အစိုးရကိုထောက်ခံတဲ့လမ်းကြောင်းပြောင်းပါတယ်စီရီကနေစီစီရင်ဆက်ဆက်ရင်ကဒီစားကေစားကေရကနေနောက်ကြတော့တိုးတက်လာပြီးတော့ပြောင်းလဲလာတယ်အဲ့ဒီချိန်မှာအိန္ဒိယကသူ့ရဲ့လုံခြုံရေးအရှိတ်အမျက်နှာစာလုံခြုံရေးထောင်းငါပဲကြည့်ခဲ့ပြီးတော့စီးပွားရေးတွေကျန်တဲ့အရေးတွေကိုသူကခတ်ကိုကိုနဲ့ထားခဲ့တယ်ဒီနောက်ပိုင်းကျတော့နိုင်ငံငယ်ဆက်တွေကဖွံ့ဖြိုးရေးကိစ္စရေသုံးနိုင်ငံဖြတ်လန်းအပါဝင်ပေါ့နော်သူ့ရဲ့စီးပွားရေးဘက်ကပါဦးစားပေးလာတဲ့ပေါ်စီကိုအိန္ဒိယကပြောင်းလဲလာပါတယ်။ဒါကြောင့်အခုကြီးပြမှာလေအိန္ဒိယနိုင်ငံကဗမာနိုင်ငံကိုခြေပုတ်ပြီးတော့သူ့ရဲ့စီးပွားရေးတိုးတက်အောင်ဘယ်လိုလုပ်မလဲဆိုတာကိုသူကြည့်နေမယ်လို့ယူဆတဲ့အတွက်စစ်တွေစိတ်ကားပါဝင်ကလရာပုံပြရေးပါဝင်နောက်ချင်းပြည်နယ်မှာသူလုံနေတဲ့ကိစ္စရဲ့နောက် ID ကိစ္စတွေပါပို့ပြီးတော့ကြေပြတ်လာလိမ့်မယ်လို့ညွှန်ပါပါတယ်ခင်ဗျ။
ဟုတ်ကဲ့တရုတ်မြန်မာဆက်ဆံရေးနဲ့အိန္ဒိယမြန်မာဆက်ဆံရေးမှာဘယ်ဘက်ကပို့ပြီးတော့အားတာမှုရှိရလို့ဆရာတွေ့ပါလဲ။
လူပြအိန္ဒိယနိုင်ငံကြီးနဲ့နိုင်ငံရဲ့တမိုင်းကြောင်းကြည့်ရင်တရုတ်ဟာဒုညနိုင်ငံကိုဝန်တိုက်ခဲ့တဲ့တမိုင်းကြောင်းရှိပြီးအိန္ဒိယကဘယ်နိုင်ငံကိုမှဝန်တိုက်ခဲ့တဲ့သူကသာအတိုက်ခံရတဲ့နိုင်ငံဖြစ်တော့အိန္ဒိယနဲ့ဆက်ဆံရတာကျွန်တော်တို့နောက်ကျောလုံနေလို့ကျွန်တော်တို့ပထမပြောပြရစီနောက်ဒုတိယတစ်ချက်ကတရုတ်နိုင်ငံဟာသူခေါင်းဆောင်အဆက်ဆက်ရေရှည်ကြည့်တဲ့အမြင်နဲ့150တရာကိုကြည့်တဲ့အမြင်နဲ့သူကနိုင်ငံတကာဆက်ဆံရေးကိုလုပ်ပါတယ်အဲ့ထက်မှာမြန်မာနိုင်ငံတည်တည်လေးရတဲ့ဒီကူအပေါင်းပေါ့အိ ိန္ဒိယကတော့ခုမှရေဒီယိုဆန်ဆန်လေးတွေရုပ်လာတော့အရေးအတွက်မြောက်မန်းကျေကိုကြည့်လို့ရှိရင်တရုတ်ကအင်တာမှာကြည့်ပြီးတော့အိန္ဒိယကသေးတယ်လို့ပြောလို့ရပါတယ်။နှစ်နိုင်ငံဆက်ဆံရေးအရာပြောရင်အိန္ဒိယနဲ့ဗမာဆက်ဆံရေးကပိုပြီးတော့သိမြတ်မှုရှိတယ်လို့ပြောကြပါတယ်။ကျွန်တော်တို့ကျူးစိုးတဲ့နဲ့အဖြစ်အပျက်တစ်ခုလို့မြင်ပါတယ်။
အိန္ဒိယသမ္မတမြန်မာပြည်သွားလည်မဲ့အချိန်ဟာဒီမြန်မာနိုင်ငံမှာရိုဟင်ဂျာပြည်ထနာလည်းတော်တော်ကြီးကြီးမားမားရှိနေတဲ့နိုင်ငံတကာကလည်းစိတ်ဝင်စားနေတယ်။ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့တရုတ်ကလည်းပါဝင်ပတ်သက်မှုတွေရှိတယ်။အိန္ဒိယဘက်ကလည်းတိုင်းနာတစ်ခုတည်းပါဝင်ပတ်သက်မှုတွေရှိတယ်။တရုတ်နိုင်ငံမှာရိုဟင်ဂျာတွေထူးထူးခြားခြားကျွန်တော်တို့ရှိတယ်လို့မကြားမိပေမဲ့အိန္ဒိယနိုင်ငံမှာရိုဟင်ဂျာက4000ကျော်လောက်ရှိတယ်လို့သတင်းတွေမှာတွေ့ရပါတယ
်။အိန္ဒိယနိုင်ငံကဒုက္ခသည်လို့ခေါ်တဲ့ refugee policy ကအင်တာမားမြင်သာပါတယ်။ပင်နိုင်ငံကလာလာပင်နေဇက်ကလာလာသူကလူသားချင်းစာနာထောက်ထားမှုတောင်းဝန်ကြီးပါတယ်။နောက်ရိုဟင်ညာလို့ပြောတယ်မွတ်စလင်ဘာသာဝင်ဒုက္ခသည်တွေကအိန္ဒိယကိုဝင်နေတာတော်တော်ကိုကြားပါပြီ။ဆိုတော့ရိုဟင်ညာနာမည်မရှိပါဘူးစက။ဗမာနိုင်ငံမှာအခုရင်ဆိုင်နေတဲ့ရိုဟင်ညာဆိုတဲ့နိုင်ငံကဖိအားပေါ်မှာအိန္ဒိယကတရုတ်ထက်စာရင်စာနာထောက်ထားမှုတောင်းဝန်ကြီးလိမ့်မယ်လို့ကျွန်တော်ယူဆပါတယ်။ဒါနိုင်ငံတကာကပူလောင်တဲ့ issue တစ်ခုဖြစ်တော့နိုင်ငံကောင်းဆောင်ပြောလာရင်မပြောမဖြစ်လို့ဒီကိစ္စတော့ပြောပေါင်းပြောပါလိမ့်မယ်ခင်ဗျ
ဒီအိန္ဒိယသမရလာမဲ့ခီးစင်မှာမြန်မာနိုင်ငံအနေနဲ့ဘယ်လိုအကျိုးအမြတ်တွေရအောင်ဘယ်လိုတင်တယ်လို့ထင်ပါလဲခင်ဗျအ
ိန္ဒိယမှာကျွန်တော်တို့နဲ့လိုက်လျောညီထွေတဲ့အသက်ပညာအသိပညာအထောက်အကူတွေအများကြီးရှိပါတယ်စိုက်ပျိုးရေးနယ်ပယ် ID နယ်ပယ်နဲ့ပညာရေးနယ်ပယ်ကရစရာတွေကိုကျွန်တော်တို့အသုံးချတင်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျ
အိန္ဒိယသမ္မတရဲ့၅ရက်ကြာခီးစဉ်အတွင်းသမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့နဲ့လည်းတွေ့ဆုံသွားမှာဖြစ်ပြီးနှစ်နိုင်ငံသဘောတူညီမှုအတော်များများကိုလည်းလက်မှတ်ရေးထိုးလိုက်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာအခုဆက်ပြီးတင်ပြချင်တာကသာသနာ့ရေးဝန်ကြီးသူရဦးအောင်ကိုပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းပြောဆိုခဲ့တာတွေနဲ့ပတ်သက်လို့နိုင်ငံတော်အကြီးအကဲတွေကခေါ်ယူတွေ့ဆုံထားတယ်လို့သမ္မတရုံးရဲ့ပြောခွင့်ရသူကသတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒုက္ခသည်ပြန်လည်လက်ခံရေးအပိုင်းကိုလည်းနှစ်နိုင်ငံသဘောတူညီတဲ့တိုင်းပဲဆက်လုပ်သွားမယ်လို့သူကဆိုပါတယ် VOA သတင်းတော့မတ်မီခရန်ကုန်မြို့ကနေသတင်းပေးပို့တာပ
ါပြီးခဲ့တဲ့ရက်ပိုင်းကနေပြီးတော့သတင်းစာရှင်းလင်းပွဲတစ်ခုမှာသာသနာရေးဝန်ကြီးသူရဦးအောင်ကိုကဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေကိုအစွန်းရောက်ဖြစ်အောင်ရိုက်သွင်းနေတာတွေရှိပြီးမြန်မာနိုင်ငံနဲ့ရခိုင်ပြည်နယ်ဘက်ကိုခြိတက်တိုက်ခိုက်ဖို့လှုံ့ဆော်နေတယ်လို့ပြောထားတဲ့အပေါ်နိုင်ငံတော်အကြီးအကဲတွေဘက်ကခေါ်ယူတွေ့ဆုံခဲ့တယ်လို့သမ္မတရုံးပြောရေးဆိုခွင့်ရှိသူဦးစော်ထေးကပြောဆိုလိုက်ပါတယ်
ဟိုပြောကြတဲ့အချက်နဲ့ပတ်သက်ပြီးတော့ပေါ့အဲဒီကိစ္စကတော့ဟိုအကြီးကြီးတွေသူ့ကိုခေါ်ယူတွေ့ဆုံပြောထားပြီးဖြစ်တယ်အဓိကကတော့ဟိုကျွန်တော်တို့ဟိုဌာနဆိုင်ရာပေါ့နော်ပြောမီဒီယာနဲ့တွေ့ဆုံပြောကြတဲ့အခါမှာနိုင်ငံတော်အစိုးရရဲ့မူဝါဒပေါ့နော်မူဝါဒကိုကင်းလွတ်လို့မရဘူးနောက်တစ်ခုကပုဂ္ဂလိကတူချင်းပြောကြားချက်နဲ့နိုင်ငံတော်ရဲ့မူဝါဒခွဲခြားသိဖို့လိုတယ်ဟိုကျွန်တော်တို့ဟိုဆိုင်ရာဒီကိစ္စနဲ့ပတ်သက်လို့ပြောခွင့်ရတဲ့ပုံစံတွေရှိတယ်လို့ကျွန်တော်ကဟိုဖြေရှင်းတယ်
။သမ္မတရုံးသတင်းစာရှင်းလင်းပွဲမှာဥသောထေကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။နိုင်ငံတော်အကြီးအကဲကခေါ်ယူတွေ့ဆုံခဲ့တယ်လို့ဆိုခဲ့ပေမဲ့ဘသူကတွေ့ဆုံပြီးဘလို့တတိပေးပြောဆိုခဲ့တယ်လဲဆိုတာကိုတော့ဥသောထေကဖြေဆိုဖို့ညှင်းဆန်ခဲ့ပါတယ်။သာသနာ့ရေးဝန်ကြီးပြောဆိုချက်ကြောင့်ဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်ကိုထိခိုက်လာနိုင်ခြေရှိတယ်ဆိုတဲ့မှတ်ချက်တွေရှိနေပြီးဒါနဲ့ပတ်သက်လို့ဥသောထေကဒုက္ခတွေပြန်လည်လက်ခံရေးအတွက်နှစ်နိုင်ငံသဘောတူညီချက်အတိုင်းဆက်လက်လုပ်ဖို့ပြောဆိုထားပြီးဖြစ်တယ်လို့ဆိုပါရယ်ဒုက္ခတွေပြန်လက်ခံရေးအတွက်ဒီကနေ့မနက်ပိုင်းမှာနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတန်အမတ်နဲ့တွေ့ဆုံခဲ့တယ်လို့ဦးစော်ထေးကဆိုပါရယ်တွေ့ဆုံခဲ့တာနဲ့ပတ်သက်လို့ဦးစော်ထေးပြောပြလာတာကတော့
တွေ့ဆုံတဲ့အခါမှာဘင်္ဂလားဒေ့ရှ်သမ္မတကြီးနဲ့ပတ်သက်လို့အဓိကပြောကြားတဲ့အချက်၄ချက်ရှိတယ်နံပါတ်၁ချက်ကကျွန်တော်တို့နိုင်ငံသဘောတူလက်မှတ်ရေးထိုးထားတဲ့ physical arrangement အတိုင်းဒီနေရဆောင်ကသူတွေပြန်လာရေးဆောင်ရွက်ဖို့နောက်ဓမ္မနည်းချက်ကအဲဒီနိုင်ငံသဘောတူညီချက်မှာပါတဲ့စီစီရေးပုံစံတွေကိုကာကွယ်ရှင်တွေကိုယ်တိုင်ဖြည့်ဆွတ်ပေးဖို့ပေါ့နော်နောက်နံပါတ်3ချက်ကဒီနေရဆောင်ကသူတွေပြန်လာခြင်းမိမိသဘောဆန္ဒလျောက်ပဲပြန်လာဖို့ပြန်လည်ဝင်ရောက်ဖို့နောက်နံပါတ်4ဖွဲ့အချက်ကတော့ကျွန်တော်တို့ပြန်ရောက်လာရင်ကျွန်တော်တို့ကြည်ရင်းဥပဒေလေးစားလိုက်နာဖို့ဆိုတဲ့အချက်တွေကိုမင်္ဂလာဒီသမ္မတကြီးကိုပြောလိုက်တယ်ပြောလိုက်တော့ဒီနေရာဆောင်ရသူတွေပြန်လာဖို့ကတော့နှစ်နိုင်ငံကြားမှာကျွန်တော် agreement တွေရှိတယ်။ now joint working group သဘောတူညီချက်တွေရှိတယ် physical arrangement တွေရှိတယ်ပေါ့နော်ဒီတိုင်းမှာကျွန်တော်ဆက်ဆောင်ရဖို့ဆိုတာကိုမင်္ဂလာတွေကိုပြောထားပြီးဖြစ်ပါတယ်
။မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်အရာရိုဟင်ဂျာဒုက္ခသည်တွေနေရာပြန်ရေးပ ီးခဲ့တဲ့နိုဝင်ဘာ15ရက်နေ့မှာစတင်ဖို့ဖြစ်ပေမဲ့ဒုက္ခသည်တွေတယောက်မှပြန်မလာကြတဲ့အတွက်အစီအစဉ်မစနိုင်သေးပဲဖြစ်နေတာဖြစ်ပြီးလာမယ့်နှစ်မှာတော့ဒီလုပ်ငန်းစဉ်ကိုပြန်လည်စတင်နိုင်ဖို့မြမအစိုးရဘက်ကတော့မျှော်မှန်းထားပါတယ်။လာမယ့်ဒီဇင်ဘာလကမှဘင်္ဂလားဒေ့ရှ်နိုင်ငံရွေးကောက်ပွဲကျင်းပဖို့ရှိနေပြီးဒီရွေးကောက်ပွဲကျင်းပပြီးမှသာဒီလုပ်ငန်းစဉ်ဆက်လက်လုပ်ကိုင်နိုင်မယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကပြောဆိုထားကြောင်းပြီးခဲ့တဲ့ရက်ပိုင်းကနိုင်ငံသားရေးဝန်ကြီးဌာနဘက်ကတာဝန်ရှိသူတဦးက VOA ကိုပြောဆိုထားပါတယ်။ဒုက္ခသည်တွေပြန်လည်လက်ခံနေရခြားထားပေးဖို့မြန်မာနိုင်ငံဘက်ကအစအစစီစဉ်ပြင်ဆင်ထားတယ်လို့ပြောထားပေမဲ့လုံခြုံရေးပိုင်းစိတ်ချတာနဲ့ NVC ကလုပ်ငန်းစဉ်ကိုလက်မခံနိုင်တာကြောင့်ပြန်မလာဘူးလို့ပြောထားတဲ့ဒုက္ခသည်တွေရှိနေတယ်လို့ပြန်လာခြင်းနဲ့ဒုက္ခသည်တွေလည်းရှိနေတယ်ဆိုတာ VOA ကပြီးခဲ့တဲ့သတင်းပတ်အတွင်းမောင်းနှုတ်ဒေတာနဲ့နှစ်နိုင်ငံနယ်စပ်မှာသတင်းတွားယူခြင်းအတွင်းသိရရပါတယ်ရှင်။
ပြည်ထောင်စုနောက်မမေကဖြစ်ပါတယ်ခင်ဗျာအခုတခါနိုင်ငံတကာသတင်းလွှာတပုတ်ကိုတင်ဆက်ချင်ပါတယ်လမ်းပေါ်ကမတော်တဆရင်တိုက်မှုတွေကြောင့်နှစ်စဉ်လူ 1.4 သန်းဒီပါတေဆုံးနေရတာကိုရော်ပါသွားအောင်အ мян ဆုံးအရေးယူဆောင်ရွက်ကြဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးက2018ခုနှစ်အတွက်ထုတ်ပြန်တဲ့လမ်းခရီးအန္တရာယ်ကင်းရှင်းရေးအစီရင်ခံစာမှာတိုက်တွန်းထားပါတယ်ဒီလိုရင်တိုက်မှုတွေဟာအများသောအားဖြင့်ဆင်းရဲတဲ့နိုင်ငံတွေမှာအဖြစ်များနေကြောင်းဂျနီဗာမြို့ကနေ VOA သတင်းနောက် Lisa Shrine ပေးပို့တဲ့သတင်းကိုဆက်ပြီးတင်ပြခြင်းပါတယ် WHO အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာတော့လမ်းခင်းမှာဖြစ်ပေါ်တဲ့ရင်တိုက်မှုတွေကြောင့်အသက်5နှစ်ကနေ29နှစ်ကြားကလေးနဲ့လူငယ်တွေတေဆုံးနေရတယ်လို့ဆိုပါတယ်ကမ္ဘာပေါ်က24စက္ကန့်တိုင်းမှာလူတဦးနှုန်းတေဆုံးနေရတယ်လို့ဆိုပါတယ်အဲဒီလိုတေဆုံးသွားသူတွေကထက်ဝက်ကျော်ဟာခရီးသည်တွေလမ်းလျှောက်နေသူတွေစပိန်နဲ့ဆိုက်ကယ်စီးသူတွေဖြစ်တယ်လို့ဆိုပါတယ်အက်ဒီယန်ခရက်ဟာကုလသမဂ္ဂမတန်ဆွမ်းမှုနဲ့အကြမ်းဖက်ထိခိုက်မှုကာကွယ်ရေးဌာနအကြီးအကဲဖြစ်ပြီးရင်မတော်တဆမှုကြောင့်တည်ဆုံးရတဲ့ပမာဏဟာအစမတန်များလွန်းတယ်လို့ပြောပါတယ
် low income countries have 1% of the vehicles in the world and 13% of all the deaths
ကောဘောကဝင်းဝေးနေတိုင်းပြည်တွေမှာမော်တော်ယာဉ်ပိုင်ဆိုင်မှုတရာကိုင်းလုံးလောက်သာရှိပေမဲ့မော်တော်ဆယင်တိုက်မှုကြောင့်လူသေဆုံးရတာက73ရာခိုင်နှုန်းလောက်ရှိပါတယ်။ဝင်းဝေးမြင့်တိုင်းပြည်တွေမှာမော်တော်ယာဉ်40ရာခိုင်နှုန်းလောက်ရှိပြီးယင်တိုက်မှုကြောင့်သေဆုံးသူ9ရာခိုင်နှုန်းပဲရှိပါတယ်။ဆင်းရဲတဲ့တိုင်းပြည်မှာကားပိုင်ဆိုင်မှုနည်းပေမဲ့သေဆုံးမှုကများနေပါတယ
်။ WHO အစီရင်ခံစာအရအာဖရိကမှာယင်တိုက်သေဆုံးမှုအမြင့်မားဆုံးဖြစ်ပြီးဥရောပမှာအနေဆုံးဖြစ်တယ်လို့ဆိုပါတယ်။ဒီလိုဖြစ်ရတာဟာကားကိုအချိန်မြင့်မောင်းတာအရက်တောက်ပြီးကားမောင်းတာတွေကအဓိကဖြစ်ပြီးထိုင်ကုန်ကပတ်မပတ်တာခလေးတည်တံ့ထိုင်ကုန်မတုံးတာစိုက်ကယ်စီးသူတွေအုတ်ထုတ်မဆောင်တာတွေကလည်းအကြောင်းတရားတွေဖြစ်တယ်လို့ထောက်ပြပါတယ်။စပိန်စီးသူတွေအတွက်တည်တံ့လမ်းလှုပ်ပေးတာရင်စည်းကမ်းလမ်းစည်းကမ်းတင့်တော်တဲ့ဥပဒေတွေပြဋ္ဌာန်းပြီးဥပဒေအတိုင်းကြမ်းမတ်အေးအေးယူလှုပ်ဆောင်မှသာလူအသက်အန္တရာယ်ကိုကာကွယ်ပေးနိုင်မှာဖြစ်တယ်လို့ခရက်က VOA ကိုပြောပါတယ
်။ It's not acceptable.that vehicles are being sold in developing countries that look the same
ဖွံ့ဖြိုးတဲ့နိုင်ငံတွေမှာရောင်းတဲ့ကားတွေဟာဒီဆွစ်ဇာလန်တို့အမေရိကန်တို့တခြားနိုင်ငံကြီးတွေမှာရောင်းတဲ့ကားတွေနဲ့အလားတရာတူတယ်လို့ထင်ရပေမဲ့တကယ်တမ်းကျတော့မတူပါဘူးဒီမှာကကားတွေကိုဈေးတက်တက်သာသာနဲ့ရောင်းနေရတော့အရေးပေါ်လေအိတ်လိုအသက်အန္တရာယ်လုံခြုံရေးအတွက်ပါတဲ့နဲ့ပစ္စည်းအစိတ်ပိုင်းတွေကိုရှော့ထားတာတွေတွေ့ရမှာပ
ါ WHO ရဲ့အစီရင်ခံစာအရအလေအလတ်နဲ့ဝင်ငွေမြင့်တိုင်းပြည်48ခုမှာခိုင်မာအားကောင်းတဲ့ရင်စည်းကမ်းလမ်းစည်းကမ်းရှိပြီးရင်မတော်တဆမှုကြောင့်လူအသေးအပြောက်နည်းအောင်အန္တရာယ်ကင်းရေးစီမံချက်တွေဖြည့်ဆွက်လှုပ်ဆောင်နေပါတယ်။ဒါပေမဲ့အသက်အန္တရာယ်လုံခြုံရေးမရှိတဲ့ဝင်ငွေနည်းတိုင်းပြည်တွေမှာတော့ရင်အန္တရာယ်လုံခြုံရေးအတွက်အလေးထားလှုပ်ဆောင်နေတာနည်းနေသေးတယ်လို့ WHO အစီရင်ခံစာမှာမှတ်ချက်ပေးပြောဆိုထားကြောင်းပါခင်ဗျာ
။ VOA American တန်ကတင်ဆက်နေတဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုသောရရှင်နေနားဆင်နေရတာပါခင်ဗျာ။မကြခင်မနေ့6နိုင်ခွဲရနေ9နိုင်ထိထုတ်လွှင့်သွားမဲ့အစီအစဉ်ဒီထဲမှာတော့ American EDN 3အင်္ဂလိပ်သင်ခန်းစာနဲ့အတူအမျိုးသမီးကဏ္ဍသိပ္ပံနဲ့ဤပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ
် VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖ မ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ကလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American အတန်ကစနေနေ့မနေ့ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32 40 48အပြင်လိုင်းလံမီတာ190ရပါဆက်ပြီးတော့တင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ွယ်အတွင်းမှာကမ္ဘာမီဒီယာတွေတဲ့ကမြန်မာပြည်မနေ့ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်မှာဖြစ်သလိုအမျိုးသမီးကဏ္ဍထုတ်လွှင့်တဲ့အခါမှာတော့
တရုတ်ပြည်ကိုရောင်းစားခံရတယ်။ရောင်းစားခံရတယ်ဆိုတော့တရုတ်တွေကအဓိကဘာလုပ်လဲဆိုတော့ဟိုကလေးမွေးခိုင်းတာ။တရုတ်ပြည်မှာယောက်ျားတွေမဲများတယ်ကလေးကလည်းလိုချင်တယ်။လူတစ်ယောက်ကိုယောက်9,000အဲအဲ့လိုမျိုးနဲ့ရောင်းစားခံရတယ်။အဲမျိုးသမီးတွေကလည်းဘာဖြစ်ဖြစ်လုပ်မယ်ဆိုတော့ရောင်းစားခံရလို့ရောင်းစားတယ်လို့လည်းမ
ထင်ဘူး။မြန်မာအမျိုးသမီးတွေဘယ်လိုဘာတွေရင်ဆိုင်နေရသလဲဆိုတာကိုအမျိုးသမီးကန္တတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်ဦးကျော်စံသာကတင်ဆက်ထားပါတယ
် Genocide ကိုကမ္ဘာကြီးကဟန်တာနိုင်မလားဆိုတဲ့ concern နဲ့ The Economist မှာရေးသားချက်ကိုတင်ပြလိုပါတယ် Bangladesh နိုင်ငံ Cox's Bazar ပဲရောက်နေတဲ့ဒုက္ခသည် Rohingya ကိုသိန်းမှာရစက်ကြံကြုံမှုနဲ့ကြုံခဲ့ရတဲ့ဇလန်းအဖြစ်အပျက်ရှိနေကြပါတယ်တဲ့ဒါတွေက Genocide လို့သတ်မှတ်ဖို့လူအကြက်တွေနဲ့ကိုက်ညီတယ်လို့ဆိုပါတယ် UNHCR ကလည်းဒီကိစ္စမှာတာဝန်ရှိတဲ့တပ်မှုတွေကိုလူမျိုးတုံးသတ်ဖြတ်မှုအတွက်ရုံးတင်စစ်ဆေးဖို့ထောက်ခံတင်ပြထားတယ်လို့လည်းသူကပြောပါတယ် Genocide Convention ကိုပြဋ္ဌာန်းခဲ့ပြီးနှစ်ပေါင်း80ကြာလာသည့်တိုင်အောင်ဒီလိုရာဇဝတ်မှုတွေကိုကမ္ဘာကြီးကမဟန်တန်းနိုင်သေးတဲ့ဟာဆက်စရာလည်းကောင်းဒေါသထွက်စရာလည်းဖြစ်နေတဲ့အပြင်ဒီလိုအခြေအနေမျိုးမှာလူခွင့်လှူရှားသူတွေနိုင်ငံရေးသမားတွေကုလသမဂ္ဂအရာရှိကြီးတွေကဒီ convention နှစ်ပတ်လည်အထိမ်းအမှတ်တွေကျင်းပပြုလုပ်နေတာဟာပုံပြီးဆက်စရာကောင်းနေပါတယ်တဲ့အီရန်နိုင်ငံမြောက်ပိုင်းကယဇီးတွေကိုသူတို့ကဝယ်တဲ့ဘာသာတရားပြက်ကွယ်သွားအောင် IS jihadist တွေဟာ2014မှာလှုပ်ဆောင်ခဲ့ပါတယ်အမျိုးသားတွေကိုပစ်သတ်ကလေးတွေကိုပြန်ပြေးဆွဲအမျိုးသမီးတွေမိန်းကလေးငယ်တွေကိုလိန်ကျွန်းအဖြစ်ခိုင်းစေခဲ့ကြပြီးယဇီးတွေလူဦးရေ3,000လောက်ဟာအီရတ်နိုင်ငံကာဒစ်စတန်ဒုက္ခသည်စခန်းတွေမှာရောက်ရှိနေပါတယ်အခုခါယဇီးတွေဟာသူတို့ရဲ့အင်ဂျီမွတ်စလင်တွေကိုမုန်းတိနေကြပြီးအတူနေဖို့ခက်ခဲနေတယ်လို့ဆိုပါတယ် Genocide Convention နဲ့နောက်တနေ့မှာပဲပြဋ္ဌာန်းအတည်ပြုခဲ့တဲ့ကုလသမဂ္ဂရဲ့နိုင်ငံတကာလူခွင့်ရေးကြီးညာစရန်တို့ဟာနာဇီတို့ရဲ့ရက်စက်ကြံ့ကြုံမှုကိုတုံ့ပြန်ရေးသားခဲ့တာဖြစ်ပါတယ်ဒီ Genocide Convention မှာစတာလင်လက်မှတ်ရေးထိုးပေမဲ့သူဟာလူအများအများကိုရရစက်သတ်ဖြတ်ခဲ့ပါတယ်အမေရိကန်ကလည်း19ရာစုအတွင်းဌာနေတိုင်းရင်းသားမျိုးနွယ်စုတွေကိုစပ်ဖြတ်ခဲ့တဲ့ကိစ္စကိုဒီ Genocide Convention အရဖော်ထုတ်လာလိမ့်မလားဆိုတော့စိုးရိမ်နေတဲ့အတွက် 1988 ကျမှ Convention ကိုအတည်ပြုခဲ့ပါတယ်တဲ့ Britain ကလည်းသူ့ကိုလိုနီတွေမှာဖျက်ပြက်ခဲ့တာတွေအတွက်စိုးရိမ်ပြီး1990ကျမှအတည်ပြုပါတယ်အခုအချိန်မှာတော့ဒီ Genocide Convention ကိုပါဝင်လက်မှတ်ရေးထိုးခဲ့တဲ့နိုင်ငံပေါင်း149နိုင်ငံရှိနေပြီလို့ရေးထားပါတယ်ဒါပေမဲ့ genocide လို့ခေါ်တဲ့လူမျိုးတုံးသတ်ဖြတ်မှုကိစ္စကိုအဆုံးသတ်နိုင်ဖို့မနည်းဆက်သေးပါဘူးတဲ့1992တုန်းကအာဖရိကတိုက်ဘူရွန်ဒီမှာတွတ်စီအစိုးရကစိမ့်နှံချီတဲ့ဟူတီတွေကိုသုတ်စင်သတ်ဖြတ်ခဲ့တယ်လို့1995-96ကမ္ဘောဒီးယားမှာပိုလ်ပေါ့ရဲ့ခမာနီကွန်မြူနစ်တွေဟာတိုင်းပြည်လူ့ရေးလေးပုံတပုံလောက်ရှိတဲ့လူပေါင်း1.5 သန်းကိုသတ်ဖြတ်ခဲ့ပါတယ်1988မှာဂေါ်တီမာလာစစ်တပ်ကမာယာလက်သမား6,000ကိုသတ်ဖြတ်ခဲ့ပြီး1988မှာဆာရန်ဟူစိန်ဟာကတ်စ်လူမျိုးတစ်သိန်းလောက်ကိုသတ်ဖြတ်ခဲ့တယ်။စသဖြင့် genocide မြောက်တဲ့လူရဒေးဆိုပြီးဖော်ပြထားပါတယ်။ Bosnia Muslim တွေ Srebrenica မှာသတ်ဖြတ်ခံရခဲ့တာနဲ့ပတ်သက်ပြီးနိုင်ငံတကာစစ်ရာဇဝတ်မှုခုံရုံးဖွဲ့စည်းပြီးတော့1999မှာ Serbia သမ္မတ Slobodan Milosevic ကို Crime Against Humanity Genocide စတဲ့ပြစ်မှုတွေနဲ့ပြစ်ဒဏ်စီရင်ခဲ့ပါတယ်။ Cambodia ခမာနီကောင်းဆောင်ဟောင်းနှုတ်ကိုလည်းပြီးခဲ့တဲ့လကပဲပြမှုထင်ရှားစီရင်ခဲ့တယ်လို့ဖော်ပြထားပါတယ်။ရိညာရဲ့ကိစ္စကိုကြည့်မယ်ဆိုရင်သူတို့ဟာဆယ်စုနှစ်နဲ့ချီပြီးနှိတ်ကိုခံနေကြရတာဖြစ်ပေမဲ့ဘယ်သူမှဘာမှမလုပ်ခဲ့ရပါဘူးတဲ့။ကုလသမဂ္ဂအစီရင်ခံစာကတော့မြန်မာစစ်တပ်ဟာတခြားတိုင်းရင်းသားတွေအပေါ်မှာလည်းပဲ Crime Against Humanity ခေါ်လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ပြစ်မှုတွေကိုကျူးလွန်ထားတာဖြစ်တယ်လို့ဖော်ပြထားပါတယ်။ Genocide ကိုအလေးမထားတာဟာနိုင်ငံရေးနဲ့မဟာဗျူဟာအကျိုးရှိမယ်ဆိုတဲ့ကိစ္စဟာလုံးဝမရေရာတဲ့ကိစ္စသာဖြစ်ပါတယ်။ ဒီကိစ္စမှာဒေါအောင်ဆန်းစုကြည်ရဲ့တာဝန်ရှိမှုကိုလေးလူရှုထားခြင်းအပြင်သူဟာစစ်တပ်ထက်ပိုပြီးအင်အားကောင်းလာမယ်ဆိုတာမဖြစ်နိုင်ပါဘူးတဲ့စစ်တပ်ကသာပိုပြီးတော့ကြမ်းကြုတ်ရက်ဆက်လာစေမှာဖြစ်ပါတယ်တဲ့ဒီမိုကရေစီဆိုတာအသက်ခံရသူတွေရဲ့အယိုးစုတွေပေါ်မှာတိစားလို့မရနိုင်ဘူးစသဖြင့်သုံးသပ်ရေးသားထားပါခင်ဗျာ
တော်တော်ရှင်များရှင်ဒါမဲ့တနင်္လာနေ့ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်ပါတယ်ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့အရတားအစိုးရလက်ထက်မြန်မာနိုင်ငံမှာလူ့အခွင့်အရေးအကာအကွယ်ပေးနိုင်အောင်ဘလောက်အထိစွမ်းဆောင်နိုင်ခဲ့ပြီးပါပြီလဲဒီမိုကရေစီထွန်းကားရေးကိုဘလို့လူတွေဘလို့အရာတွေကအဟန့်အတားဖြစ်နေပါတယ်ဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီမိုကရေစီရေးမျှော်မှန်းချက်တွေနဲ့လက်တွေ့ကြုံတွေ့နေရတဲ့အခြေအနေတွေပေါ်သောတာရှင်တွေရဲ့သဘောထားအမြင်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရရှင
်။ဒီကနေ့စနေည VOA ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုတလလတန်းကပို့ချမှာဖြစ်ပါတယ်။
ဒီနေ့မိနစ်တွေကျင်ပြမယ့် idiom အသုံးကတော့
get off my back
ဖြစ်ပါလေဒီအသုံးက on my back ဆိုတဲ့အသုံးနဲ့ဆက်ဆံနေတယ်လို့ဆိုရမှာပါ on my back ကတော့မပြတ်ဆက်ခိုင်းနေတယ်အလိုမပေးဘူးနားကိုညှိနေအောင်ပြောနေတယ်တစ်ချက်ကလေးမှအနားမပေးဘူးဆိုရင်ဒီအသုံးကိုညှိညွန်ပြောလို့ရပါတယ်အဲ့လိုအခြေအနေမျိုးမှာကိုကတီးမခံနိုင်တော့ဘူးကျွန်တော်ကိုထပ်ပြီးမခိုင်းပါနဲ့တော့ကျွန်တော်ကိုထပ်ပြီးလာမပြောပါနဲ့တော့နားညှိလာပြီးဆိုရင်ဘယ်လိုပြောမလဲ
get off my back
လို့ပြောလို့ရပါတယ်စာလုံးပေါင်းက get get off of get off ကဆင်းပါ my my ကျွန်ုပ်ဤ back back ကတော့ကြောဆိုတော့ကျွန်ုပ်ဤကြောပေါ်ကဆင်းပါပေါ့ရှင် idiom တွေကတော့ကျမတို့မြန်မာစကားရလာပြီးအပူမီးမတိုက်နဲ့တော့တော်တော့ထပ်မပြောနဲ့တော့ထပ်မခိုင်းနဲ့တော့ဆိုတဲ့သဘောပါဒီနေရာမှာသတိပေးလိုတာကတော့ခုတ်တငယ်ချင်းကကိုကိုနားပူနေတယ်ဆိုရင်လေget off my back လို့ပြောလို့ရပြီမြေကိုဆရာသမားကကိုကိုပြောရင်တော့နည်းနည်းတော့ရိုင်းရကြမှာမို့စိတ်ထဲကသာပြောရင်ပြောအတန်တော့မထွက်စီဘူးသတိထားပေါ့ရှင်ယင်တီးရလဲရောက်တယ်လို့ဆိုနိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crew ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Sometimes I want to tell my boss to get off my back I want him to stop criticizing me and making too many demands However, I dare not say this to him, as he'll sure be angry.
တခါတလေကျွန်တော်ဆရာသမားကိုပြောပြလိုက်ခြင်းနဲ့တော်ပါတော့ဗျာလို့ကျွန်တော်ကိုဝေဖန်တာအလုပ်တီးမတမ်းဆခိုင်းတာကိုပေါ့ဒါပေမဲ့လို့လေအဲ့လိုပြောရင်သူစိတ်ဆိုးမှတည်ကြတော့ကျွန်တော်မပြောရဲဘူးဗျာလို့အထိပယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Sometimes I want to tell my boss to get off my back.I want him to stop criticizing me and making too many demands. However, I dare not say this to him, as he'll sure be angry.
Nani de, dobaro, semakai manero, suin, belu biomene.
Get off my back.
Lu biolu ya bari. Eragaro, digrim netwe, dimpia gere, idiom atome pipari.
ဒေါ်လာသန်ပို့ချတဲ့ EDN 3အင်္ဂလိပ်သင်ခန်းစာဖြစ်ပါရယ်ခင်ဗျာအခုတော့အမျိုးသမီးခန္ဓာအလှည့်ရောက်ပါပြီရိုဟင်ဂျာဒုက္ခသည်တွေအရေးကဘာကအာယုံစိုက်နေချိန်မှာလူသားချင်းစာနာမှုအထောက်အကူဖြတ်တောက်ခံနေရတဲ့ကချင်နဲ့ရှမ်းပြည်နယ်တွင်းကအိုးအိမ်စွန့်ခွာထွက်ပြေးကြသူတွေရဲ့ဒီ IDP တသိန်းကျော်ရဲ့အရေးဟာလဲအင်မတန်ကိုစိုးရိမ်မကင်ဖြစ်စရာကောင်းတဲ့အတွက်မေထားမသင့်ဘူးလို့ကုလသမဂ္ဂကတနင်္လာနေ့ကသတိပေးလိုက်ပါတယ် IDP တွေထဲမှာအမျိုးသမီးနဲ့ကလေးငယ်တွေဟာတဝက်နီးပါးရှိတဲ့အတွက်သူတို့တွေရဲ့ဘဝနေထိုင်မှုကဘယ်လိုရှိပါသလဲအဲ့ဒီအကြောင်းတွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကပဲစူးစီးတင်ပြထားပါဗျ
because it only serves to make me more determined to achieve my final goal.
In Kachinenshan, 107,000 people remain displaced as a result of the conflict that restarted in 2011.
ကချင်ရှိနေရမှာ2011ခုနှစ်ကပြန်လည်ဆတင်ခဲ့တဲ့ပြည်ပခါကြောင့်လူပေါင်းသသိန်း9000တို့အိုအိမ်မဲ့ဖြစ်ခဲ့ကြရတယ်။ကချင်ပြည်နယ်မှာအစိုးရထိန်းချုပ်တဲ့နယ်မြေတွေမှာရောအိုအိမ်မဲ့ထွက်ပြေးခဲ့ကြသူတွေနေထိုင်တဲ့နေရာတွေကိုကုလသမဂ္ဂအနေနဲ့တွားရောက်ခွင့်ပိတ်ပင်ခြင်းခံထားရတယ်လို့ကုလသမဂ္ဂအထူးမှုချုပ်ရဲ့ထွဲဘက်ပြောခွင့်ရပုဂ္ဂိုလ်ဖရန်ဟတ်ကတင်လာနေ ဲ့အရှင်နဲ့ရှမ်းပြည်နဲ့ရှိ IDP တွေရဲ့အရေးကိုလည်းမမေ့ကြဘူးကုလသမဂ္ဂလူသားချင်းစာနာမှုအဖွဲ့အစည်းတွေကသတိပေးခဲ့ကြပါတယ်ဒါကြောင့် IDP တွေရဲ့အခြေအနေကဘယ်လိုရှိပါသလဲဆိုတာကိုကချင်ငင်းချမ်းရေးကွန်ရက်ကိုပူးတွဲမှတ်တည်ခဲ့သူမမီစပေဖြူကိုမေးကြည့်ခဲ့ပါတယ
်အရင်သဘာဝဥသိမ်းဆိုင်လက်ထက်ကလေးက2017ကျွန်ကလေးကစခဲ့တဲ့ဒီကချင်ဒေသနဲ့ရှမ်းမြောက်မှာရှိတဲ့လက်နက်ကိုက်အဖွဲ့တွေနဲ့တိုက်ပွဲတွေကြောင့်ထပ်ပြေးတိမ်းဆောင်နေရတဲ့ဆက်ပြေးဒုက္ခတွေလူဦးရေ300,000ကျော်ဟာအစိုးရစီကနေထိရောက်တဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေမရဘဲနဲ့ဟိုဖက်တောက်ချင်းခံရပြီးတော့မှနေနေရတာအခုဆိုရင်9နှစ်တောင်ပြစ်ခံနေလာပါပြီပေါ့အဲ့တော့အဲ့ဒီလူတွေတသိန်းကျော်ရဲ့အခြေခံစားဝတ်နေရေးပြဿနာကိုတောင်မှတိတိယောက်ယောက်မဖြေရှင်းပေးနိုင်သေးခင်မှာအခုနောက်ထပ်ဒုက္ခတွေအတက်တွေနော်အခုဆိုရင်ဒီတနိုင်းဘက်ကလူကြီး2000ကျော်နမတိဘက်မှာလူကြီး1000ကျော်အခုဒီနောက်ထပ်တက်ကအများကြီးပဲလက်နက်တွေရောဟိုစစ်အင်အားတွေရောဖတ်ဖတ်ပြီးတော့ဟိုပို့နေတယ်ဆိုတာကိုကျမတို့တွေသတင်းရပါတယ်ဒီလမ်းကြောင်းမှာရှိတဲ့ကျမတို့ရဲ့မိတ်ဆွေတွေကလည်းကျမတို့ကိုအမြဲတမ်းပလန်လန်းပြီးတော့ဟိုသတင်းပို့နေပါတယ်ပေါ့နော်အဲ့တော့ကချင်လူမျိုးဆိုတာပြည်တော်စုထဲမှာကျမတို့ဟာဟိုတရားဝင်လွတ်လပ်ရေးရတဲ့အချိန်ကလေးကပါဝင်ခဲ့တဲ့တိုင်းရင်းသားလူမျိုးတွေဖြစ်ပါတယ်အဲ့တော့ကိုပြည်တော်စုလို့ခေါ်တဲ့ဒီနယ်နိမိတ်တစ်ခုထဲမှာပဲအတူတူနေကြတဲ့တိုင်းရင်းသားလူမျိုးတစ်မျိုးအပေါ်မှာအခုလိုတစ်ဖက်ဆောင်နေပေါ့နော်တိုက်ခိုက်မှုတွေအပြစ်မဲ့ပြည်သူတွေပေးဆုံးရတာတွေဖက်ပြေးတိမ်းဆောင်ရတာတွေကိုကျမတို့ကိုယ်တိုင်ယုံကြည်လို့မဲပေးရွေးချယ်ထားတဲ့အစိုးရဟာလေနှုတ်ပိတ်နေရဲဆိုရင်ဒါဟာတကယ်ကိုဟိုဝန်နေကြလဲကောင်းပါတယ်ဟိုဒါဟာ emergency ပါအရေးပေါ်ဖြစ်နေတဲ့ကိစ္စဖြစ်ပါတယ်လူဦးရေဟိုတဦးနှစ်ဦးတရားနှစ်ရအကြောင်းကျွန်တော်တို့ပြောနေတာမဟုတ်ပါဘူးလူဦးရေတိမ့်နဲ့ချီတဲ့လူဦးရေတွေဟာအခြေခံစားဝတ်နေရေးအတွက်ဘာမှအကူအညီမရဘဲနဲ့ဒုက္ခတွေစခန်းတွေမှာနေနေရတာ9နှစ်နေပါရှိပါပြီထပ်ပြေးလာရတဲ့လူဦးရေတွေလည်း3000ကျော်ရှိပါတယ်။သူတို့ရဲ့အခြေခံစားဝတ်နေရေးတာမကသူတို့ရဲ့လုံခြုံရေးနဲ့လူနဲ့တူအောင်အသက်ရှင်ရပ်တည်ခွင့်ဟာခုချိန်မှာအရေးတကြီးလိုအပ်ချက်ဖြစ်နေပါတယ်လို့ကျွန်တော်တို့ပြောချင်ပါတယ်
။ကချင်ပြည်နယ်မှာမြချီနာနမ်တီဝိုင်းမော်ဗမော်ဖကန်မိုးမောက်မိုင်းချန်ယာမန်စီအစရှိတဲ့မြို့တွေမှာစခန်းတွေရှိကြရမှာခန်းတွေမှာနေထိုင်ကြတဲ့ IDP တွေနဲ့တဝက်နီးပါးဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ကြပါလေ။ဒါကြောင့်ခုနှစ်တည်းကြာပြီဖြစ်တဲ့ဒီစခန်းတွေမှာနေထိုင်မှုဘဝကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့ American Chief Site Kachin Alliance အဖွဲ့ရဲ့လက်ရှိတွဲဘက်ဒုတိယဥက္ကဋ္ဌဆိုင်းရော်ကိုမေးကြည့်ခဲ့ပါလေ
။ကျမတို့ကချင်ဒီ IDP ဆိုတာစစ်ဘေးရှောင်တာပေါ့နော်ဒုက္ခတဲ့အနေနဲ့ကုလသမဂ္ဂလည်းတမလို့မရဘူးဘာလို့လဲဆိုတော့ကျမတို့နိုင်ငံအတွင်းပါပဲဖြစ်နေတယ်။ကူညီတွေလည်းရရှိဖို့အတွက်အရန်ခက်ခဲတယ်ဖြားနာတာတွေဖြစ်တယ်မြို့သမီးတွေဆုံးသွားပါသွားတယ်မိဖွားတဲ့အချိန်မှာကျမကြီးတို့အစားတောက်ဖွေးရတွေကောင်းကောင်းထောက်ပံ့မှုတွေမရှိတဲ့အချိန်ကျမှတည်သွားတဲ့ဟာတွေလည်းအများကြီးရှိပါတယ်ဒီ IDP မှာမြို့သမီးနဲ့ကလေးတွေအများဆုံးပါဝင်နေထိုင်တာဖြစ်ပါတယ်ဒီစခန်းမှာဆိုတာတော့ပေါ့နော်တဲကုတ်လေးပလတ်စတစ်လေးခါရာတို့အိမ်လိုမျိုးလို့ပြောလို့မရဘူးနော်အဲ့လိုမှကျမတို့မှရေခက်ခဲမှုရှိရဲအစားတောက်ချက်စားမှုအတွက်ခက်ခဲရှိတယ်ပေါ့နော်အိမ်သားသုံးဆွဲတာအစားပေါ့နော်အခက်ခဲတွေအများကြီးရှိပါတယ်အဲ့ဒါနဲ့ဆက်နွယ်ပြီးရောကျမကြီးထိခိုက်တယ်ဖြားနာလို့ရှင်ကျမတို့စိတ်ကူတမှုကလည်းအရန်လိုအပ်တာဖြစ်ပါတယ်ပြီးရောနောက်တစ်ခုကဒီကလေးငယ်တွေလူငယ်တွေပညာရေးစာတင် channel စာတင်ကြောင်းလည်းမရှိဘူး စာရေးဖို့ခဲတန်းစာအုပ်တွေလည်းမလုံလောက်ဘူးဒီအမောင်ထဲမှာဂူထဲမှာနေရတဲ့တိရစ္ဆာန်လူတွေပေါ့နော်အဲကျမတို့တွေမှာအလင်းအမောင်လုံးဝဘဝမှာမျောလင်းချက်လုံးဝမရှိဘူးအဲ့လိုခက်ခဲနေတဲ့အချိန်ကြတော့တချို့ရွယ်ရောက်နေတဲ့အမျိုးသမီးတွေကထွက်ပြီးရောဟိုအလုပ်လုပ်ချင်ကြတယ်အဲ့လိုအလုပ်ချင်ဘာပဲဖြစ်ဖြစ်လုပ်မယ်ဆိုပြီးမှပေါ့နော်ဒီကမ်ကနေဒီစခန်းကနေထွက်ပြီးရောအလုပ်ရှာတယ်တချို့ကရောင်းစားခံရတယ်အာတရုတ်ပြည်ကိုရောင်းစားခံရတယ်ရောင်းစားခံရတယ်ဆိုတော့တရုတ်တွေကအဓိကဘာလုပ်လဲဆိုတော့ဟိုကလေးမွေးခိုင်းတာအဲတရုတ်ပြည်မှာယောက်ျားတွေမဲများတယ်ကလေးကလည်းလိုချင်တယ်အခါကျတော့သူတို့တွေကလူတစ်ယောက်ကိုယောင်9000အဲအဲ့လိုမျိုးနဲ့ရောင်းစားခံရတယ်အဲအမျိုးသမီးတွေကလည်းဘာဖြစ်ဖြစ်လုပ်မယ်ဆိုတော့ရောင်းစားခံရလို့ရောင်းစားတယ်လို့လည်းမထင်ကြဘူးဟိုမှာရောက်တော့ပေါ့နော်အဲ့မှာလည်းအတမကျင်ခံရတယ်ကိုဝင်ရှိရဲ့ကလေးမွေးပြီးရဲ့နောက်ပိုင်းမှာနောက်ထပ်တစ်ခေါက်ပြန်ပြီးတော့သူတို့ရောင်းစားခံရတယ်ပေါ့နော်ပြီးတော့နောက်တစ်ခုကဘိန်းပင်ကြောင့်မို့ကျမတို့စီမှာလည်းအရန်ကြီးအခက်ခဲမှုတွေမိသားစုမှာအခက်ခဲတွေအမျိုးသမီးတွေကအစပေါ်တော့ဘိန်းဆွဲတာကိုဘလို့မှဘလို့ပြောမလဲပိတ်ပြန်တာတားမြစ်တာမလုံလောက်ဘူးပေါ့နော်အဲ့ဒါတွေအခက်ခဲကြုံနေရပါတယ
်ကရှင် IDP တွေရေးနိုးကြမှုရရှိစေဖို့လှုပ်ရှားဆောင်ရွက်နေသူတွေရဲ့အတန်ကိုကြားခဲ့ကြပြီးဖြစ်တယ်လို့ IDP စခန်းမှာရှိနေတဲ့ကချင်းအမျိုးသမီးတွေရဲ့အတန်တွေကတော့ဘလို့ရှိပါတယ်ဆိုတာကိုသိရဖို့မိုင်းချာယာစခန်းမှာရောက်နေတဲ့နော်လူသားကိုမေးမြန်းခဲ့ပါတယ်သူရဲ့ပြောကြားချက်နဲ့အတူဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင
်အဲတမျိုးဒီရောက်နေဆိုတာကိုယ့်အိမ်ကိုယ့်ရွာစုမှာထွက်ပြေးလာရဆိုမလွယ်ဘူးอ่ะเนาะဒီမှာကလေးလေပညာရေးလေတအားနောက်ကျသွားရေပေါ့ဒီမှာဟိုအစိုးရမဟုတ်တဲ့လူချင်းလူသားချင်းစာနာတဲ့ဖွဲ့စည်းရနေပြီးတော့တမီးတို့ဒီမှာကိုကြီးစောင့်ချောက်ထားတယ်ပေါ့ဒါပေမဲ့ဖူလို့မို့တော့မရှိဘူးဒီမှာလူတွေကအများကြီးဆိုတော့ဒီမှာစာမရေးလက်မကောင်းဘူးအမိသားစုများတဲ့အိမ်တွေဆိုတော့လုံချုံမို့ဖူလို့မို့မရှိဘူးဟုတ်ကဲ့အဲ့လိုမျိုးအခက်အခဲတွေရှိပါတယ်ရှင
်အခုတမီးတို့ရောက်နေတာမိုက်ချာ
ဟုတ်ကဲ့မိုက်ချာရောက်ပါအ
ဲ့မှာဒုက္ခတွေစုစုပေါင်းဘယ်လောက်လောက်ရှိလဲမသိဘူ
းဒီမှာတမီးတို့ဒီမှာကဲ့နေမှာကဲ့နေခွဲထားတယ်ရှင်တမီးတို့ဒီအုံလုံးကဲ့မှာတော့လူတွေထောင်ချီပြီးရှိပါတယ်ရှင်အဲ့တော့ကဲ့နေအများကြီးပဲဖွက်ရှိထားတယ်
အဲ့ဒီကဲမှာပေါ့နော်ဒီစခန်းမှာနေရေးထိုင်ရေးနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါလားမျက်စိထဲမှာမြင်လို့ရအောင်ပေါ့နော
်ဟုတ်ကဲ့ကဲမှာဘလို့နေထိုင်ကြတယ်ဆိုတော့လူတွေကအများကြီးပဲပေါ့ကလေးတွေကဝန်းချောယောဂါတွေဖြစ်တယ်နာစီချောင်းဆိုအသက်ကြီးတဲ့ဖိုးအကြီးဖိုးကြီးကတချို့တွေကယာတိဥဒ္ဒတမခံနိုင်လို့အသက်ကြီးဆုံးရှုံးရတာတွေရှိတယ်ပေါ့အဲအဲ့လိုမျိုးကြောင့်သူတို့တကယ်လို့ဒီပြစ်ခတ်မှုရက်စေးသွားလို့လည်းပြန်သွားရင်သူတို့ဘာမှမျောလင့်ချက်မရှိတော့အိမ်မှာဘာဆိုဘာမှကောင်းကောက်ဆံမရှိတော့တဲ့ဘဝမျိုးကိုပြန်ဆိုင်ယူရမှာပေါ့လေအဲ့ဒါကြောင့်တမျိုးကဒီမှာနေရထိုင်ရတယ်ဆိုတော့လည်းနည်းနည်းမှစိတ်မချမ်းသာရဘူးပေါ့ဟုတ်ကဲ့ You can bend but never
break me cause it only serves to make me more determined ဒေါ်လာလာတန်ရဲ့အမျိုးသမီးကဏ္ဍကိုနားဆင်ရအပြီးမှာတော့သိပ္ပံနဲ့နီးပညာအစီအစဉ်ကိုတင်ဆက်ဖို့ဖြစ်ပါတယ်ဒေါခင်မျိုးသက်ကအစီအစဉ်တင်ဆက်ထားပါပါ
မြန်မာနိုင်ငံမှာဖွံ့ဖြိုးရေးအတွက်လှုပ်ဆောင်ဖို့ကြိုးစားသူတွေနဲ့တဘာမဝင်းကျင်ကာကွယ်ရေးအတွက်ကြိုးစားသူတွေအကြားအခြေတင်ဖြစ်နေတဲ့ပြဿနာတွေတဲကကြောင်မီသွေးလောင်စာသုံးဓာတ်အားထုတ်လုပ်မှုလည်းပါပါတယ်။ဒီပြဿနာနဲ့ပတ်သက်ပြီးစွန့်ရင်ဝင်ကြီးဌာနဒုဝင်ကြီးဟောင်းဖြစ်တဲ့အင်ဂျင်နီယာဦးမော်သာထွေးရဲ့အမြင်ကိုဒီတစ်ပတ်မှာပြောပြပေးမှာပါ။မြန်မာနိုင်ငံဟာကမ္ဘာမှတမကအရှိတောင်အားရှမှာပါတဦးချင်းစွန့်ရင်သုံးဆွဲနိုင်တဲ့ပမာဏအ ਨੇ ဆုံးနိုင်ငံမှာရေအားတန်ရန်စာတကျွေးဝနေပေမဲ့အပြည့်အဝမသုံးနိုင်သေးချိန်မှာနောက်အလားလာကောင်းတစ်ခုဖြစ်တဲ့ကြောင်မီးသွေးလောင်စာကိုသုံးဖို့အတွက်စဉ်းစားသင့်မသင့်ကြည့်ကြအောင်ပါမြန်မာနိုင်ငံမှာကြောင်မီးသွေးဟာကောင်းကောင်းမွန်မွန်မထွက်ပါဘူးဆရာကြောင်မီးသွေးအမျိုးအစားညံ့ပါတယ်ဆရာတကယ်လို့ကြောင်မီးသွေးနဲ့မျက်စစ်ထုတ်ဖို့လုပ်မယ်ဆိုလို့ရှိရင်ဒီဆက်ရုံနဲ့တဲဖို့အတွက်ကြောင်မီးသွေးကိုပြည်ပနဲ့ဝယ်ရမှာပါဆရာဆိုတော့အဲ့ဒီလိုမျိုးဝယ်ပြီးတော့မျက်စစ်ထုတ်ရတာကြိုက်ပါမလားဆရာအချိန်နည်းနည်းရှင်းပြပေးပါဆရာ
ဒီလိုရှိတယ်ဗျာကြောင်မီးသွေးကတော့အထိုင်သေးဆိုတာကြီးကိုတိမ်ဖို့ဆောင်တာဆိုတာရှိတယ်ဗျာအထိုင်သေးဆိုတာကျွန်တော်တို့ကအင်ဒိုနီးရှားတို့ဒီဩစတြေးလျတို့မှာအထိုင်သေးပေါ့ဗျာဒီဟာအထိုင်သေးနဲ့ကျွန်တော်တို့ကတိမ်ဖို့ဆောင်တာနဲ့တွက်လို့ရှိရင်ဒီမြန်မာနိုင်ငံရဲ့တင်ပင်ပါရီကိုင်းဝန်းကသူကအလုံးဝေးကွာတဲ့နေရာမဟုတ်ဘူးဗျာဒီမှာထိုင်းနိုင်ငံလိုနေရာနဲ့အင်ဒိုနီးရှားနဲ့အကွာအဝေးနဲ့ ကျွန်တော်တို့ဒီကဒီကနေတားကြီးတိုင်းတိုင်းဥတိုင်းရဲ့အကွာအဝေးနဲ့လည်းဘာမှမကွာဘူးကြာဆိုတော့သူ့ရဲ့သဘောကတော့တေပုဆောင်ကအပေါင်ကျွန်တော်အထိုင်သေးပေါ့ဗျာပေါင်းတဲ့အချိန်မှာအဲ့ဒီဈေးနဲ့တွက်ရင်းကိုပဲလုံရင်းကိုပဲဓာတ်ထုတ်လုကတေယူနစ်ကို 7.7 something cent ပေါ့ဗျာအမေရိကန်ဒေါ်လာနဲ့တွက်ရင် cent ပေါ့ 7.7 something cent နဲ့ကျွန်တော်ကလုံနိုင်သေးတယ်ကြာဒီမှာနိုင်ငံထဲမှာဈေးအလျက်ဆက်နဲ့လုတ်တယ်ဆိုရှင်ထုတ်လုမှုဈေးက5 to 6ကျွန်တော်9ဈေးနဲ့6ဈေးကြားမှာထွက်တယ်ကြာအဲ့တော့ကြောင်မီးသွေးကိုနိုင်ငံခြားဝယ်သွင်းလဲပဲ7ဆင့်တာတာနဲ့ကျွန်တော်တို့ကမက်ဂါဝတ်တိုက်တဲ့လောက်ဒီမိပညာအမြင့်တော်ဗျာအခုနောက်ဆုံးမိတ်ဂျပန်ကတက်ဆင်တဲ့စက်ကရိယာကဘလာတွေအတုံးလုံးပါတဲ့မိပညာအမြင့်နဲ့ကိုတက်လို့ရတဲ့ဓာအားကိုကျွန်တော်ထုတ်လို့ရတယ်ဗျာ
ဟုတ်ကဲ့ဆရာမြန်မာနိုင်ငံမှာအခုကြောင်မီးသွေးသုံးဖို့အမတန်ကြောက်နေကြပါတယ်ဆရာကြောင်မီးသွေးကိုသုံးပြီးတော့ဓာလျှက်စစ်ဓာထုတ်တာဟာကြောက်တင်ပါသလားဆရာနည်းနည်းရှင်းပြပေးပါ
အဲ့ဒါဘယ်လိုရှိရလဲကျွန်တော်ကြောက်တင်ပါလားဆိုတာအမေရိကန်မှာဒီသူ့နိုင်ငံစီးပွားရေးကိုမကြောက်တော့အောင်ကြောင်မီးသွေးတွေနဲ့သူစုတယ်ပြီးလို့ရှိရင်သူ့နိုင်ငံထဲမှာ38ရာခိုင်နှုန်းတော်လေးအစ်စ်ကိုကြောင်မီးသွေးနဲ့မောင်းနေတယ်နောက်လည်းကကျွန်တော်တရုတ်နိုင်ငံဆိုလို့ရှိရင်68ရာခိုင်နှုန်းကြောင်မီးသွေးနဲ့မောင်းနေအိန္ဒိယဆိုရင်86ရာခိုင်နှုန်းမောင်းနေထိုင်းနိုင်ငံဆိုရင်22ရာခိုင်နှုန်းမောင်းနေဗီယက်နမ်ဆိုလို့ရှိရင်ကျွန်တော်30ရာခိုင်နှုန်းလောက်ကိုကြောင်မီးသွေးနဲ့မောင်းနေနောက်ဆုံးပဲရန်ရန်စစ်တွေအားပေါ်ကျော်ရပါတယ်ဆိုပြီးတော့မှသူများကိုရောင်းနေတဲ့လာဥစ္စာပြီးခဲ့တဲ့တနည်းလောက်တာပဲမက်ဂါဝတ်1800ကျော်စောင့်မှုစစ်အုပ်ကြီးတဲ့အဲ့လိုပဲသဘောဝတ်ထမ်းငွေတွေရောင်းနေပါတယ်ဆို LNG ထုတ်ရောင်းနေပါတယ်ဆိုတော့ဒီမလေးရှားကစောင့်မှုတွေကို300လောက်နဲ့ပြည်စစ်ဓာတ်အပြင်ထုတ်ရောင်းနေတယ်ဆိုတော့ဒီနိုင်ငံတွေကျွန်တော်ပြည်စစ်ဓာတ်အထုတ်တဲ့နေရာမှာဘယ်လောက်မက်ဂါဝတ်တွေအများကြီးကိုစောင့်မှုတွေနဲ့ထုတ်တယ်ဆိုလို့ရှိရင်ကျွန်မတို့ကကြောက်တင်တယ်ဆိုလို့ရှိရင်အဲ့လူတွေဘယ်လို့တော့မလဲဆရာမရေဒါကျွန်တော်ကြောက်တင်တာမကြောက်တင်လားဆိုတော့ဆရာမကကျွန်တော်စိတ်ကနန်းနေနဲ့အသေးစိတ်ကျွန်တော်ဒါတို့ရပစ္စည်းတွေကျွန်တော်မပြောတော့ဘူးဖုံမျိုးပြီးဖုံမျိုးတွေဒီနာအင်နာမီစ်ရောပါရောတနေ့ဒီကဘာလုံးကအကုန်လုံးသုံးနေတာဘာဖြစ်လို့သုံးတာလဲဆိုတာလေးပဲကျွန်တော်ကသုံးတတ်ရအောင်မယ်ကလေးပါလေ
ဟုတ်ကဲ့ပါဆရာကြောက်မီးတွေကိုထုတ်တဲ့အခါမှာအစ်စ်နဲ့နီးပညာသုံးရင်လူတွေအတွက်အန်ဒီရနေနေရော့ပါတယ်လို့ပြောပါတယ်ဆရာဆိုတော့ဒီကြောင်မီးသွေးထုတ်တဲ့အနေနဲ့လျှက်စစ်ဓာတ်ထုတ်တဲ့ကံမှာအဆင့်မြင့်နည်းပညာဘယ်လိုနည်းပညာကိုသုံးရမလဲပြောပြပေးပါဆရာ
yeah အဲ့ဒါကြတော့ကျွန်တော်ကနည်းပညာဆိုတော့ဒီကကြောင်မီးသွေးရိုးရိုးမီးရှို့ပြီးတော့ဟိုတုန်းကဒီထားစကောင်းကြီးကျွန်တော်ကြောင်မီးသွေးနဲ့တွားတယ်နောက်ပြီးတော့ပင်လေးကြီးမောကြီးကြောင်မီးသွေးမီးရှို့ပြီးတော့တွားတယ်ဆိုတော့ဖြစ်ကနေပြီးတော့ကျွန်တော်ကကြောင်းလာလိုက်တာကြောင်မီးသွေးမှာအဆင့်ပေါင်းရောက်များစွာလူတွေဒုက္ခဖြစ်နေဟာတွေရေရေခံစားရတဲ့ဟာတွေချော့ချတော့16ဆင့်လောက်ရှိရတယ်ကျွန်တော်အဲ့တော့ဆက်လို့ခဲ့ရကျွန်တော်နိုင်ငံမှာဒီကမ္ဘာ့ရဲ့ World Health Organization ကဆယ်ခုလောက်ဒီတော့နိုင်ငံရင်းထိတ်နိုင်ရင်းကိုပဲလူတွေကြည့်ရတော့နေရာမဟုတ်တဲ့နေရာတွေမှာကျွန်တော်ကအထူးသဖြင့်မောင်းမယ်ဆိုရင်ရတယ်လို့ကျွန်တော်ကသိထားပါတယ်ဒီမှာဆိုရတဲ့ဘောတော့ Downtown Outside ထွက်တဲ့ကိစ္စရှိနေ South Bay Outside ထွက်တာရှိနေ Night Club Outside ထွက်တာရှိတယ်ပေါ့ဒီမှာကအမုံမမွားထွက်တာရှိတယ်ပေါ့ရမျိုးစုံပေါ့အဲ့ဒါကြီးအားလုံးကိုရှော့ချတဲ့အဆင့်ပေါင်းက16ဆင့်လောက်ရှိတယ်ဒါနဲ့နောက်ဆုံးပိတ်ဆယ်လေးဆန်းနာ16အဆင့်ဆိုတဲ့ဟာတော့တဘာမှာတချို့သူပြဒနာလုပ်နေတဲ့အဆင့်လည်းရှိပါသေးတယ်။ဒါပေမဲ့အဲ့လောက်ကြီးအဆင့်ကြီးမြင့်လာတော့မှကျွန်တော်ဂျပန်ကတောင်မှအဲ့15 16အဆင့်လို့ရှိနေ။နောက်ဆုံးအဆင့်အများနဲ့ဟာကိုသူပြဒနာလုပ်တော့မှရှိပါတယ်။ဘာလို့ဆိုရေးကြီးလို့ပါ။အဲ့တော့ကျွန်တော်ကနံပါတ်1အဆင့်လောက်ကနေပြီးတော့နံပါတ်14လောက်ရှိအောင်ဒီကမ္ဘာလုံးမှာဒီတော့ကြိုင်နေတဲ့ဤပညာအမြင့်တွေကိုကျွန်တော်ကစက်စင်သုံးဆဲမယ်ဆိုလို့ရှိရင်သူတို့ငကိုထွက်တင်တဲ့ဟာတွေကျွန်တော်ကအဲဒီမီနီမိုက်ဖြစ်တဲ့ဒီလိုအကျိုးကျိုးတွေကိုကျွန်တော်ကဆွတ်ချနိုင်ပါတယ်လို့ပြောကြ
။ဟုတ်ကဲ့ပါဆရာ။တခြားနိုင်ငံတွေမှာသုံးနေတဲ့ဤပညာမြင့်အနေထားလေးတွေလည်းသိပြရစီ
။ကျွန်တော်တို့ကဟိုပေါ့နိုင်ငံအပြည်အဝတဘောကဂျပန်မှာဤပညာမြင့်နေကြောတယ်။အမေရိကန်မှာအဲ့လောက်မမြင့်တဲ့စေယုံတွေလဲနေတယ်။အိန္ဒိယမှာအဲ့လောက်မမြင့်တဲ့စေယုံတွေလဲနေတယ်။တရုတ်မှာအဲ့လောက်မမြင့်တဲ့စေယုံတွေလဲနေတယ်။ဒါပါဖြစ်လို့အဲ့လိုနေခဲ့ရလဲဆိုတော့လူနေတဲ့နှစ်ပေါင်းအစိမ့်30 40ကသူတို့စီးပွားရေးဖြစ်ချင်လို့သူတို့နိုင်ငံဖွံ့ဖြိုးချင်လို့သူတို့ဒုက္ခခံပြီးတော့တည်ခဲ့ကြလို့ဒီလိုလည်းသူဖွံ့ဖြိုးလာပြီပေါ့ဂျာမားရဲ့အဲ့လိုဖြစ်တဲ့အချိန်မှာအခုတို့ကအဲ့အစိတ်30ဆိုတဲ့စက်တွေကိုသူက short ချလိုက်အစိတ်30တုန်းကဖောင်းနေတဲ့ကျွန်တော်နိဒညာနဲ့တဲ့ပစ္စည်းတွေအသုံးဆွဲတာတွေကျွန်တော်မပါတော့ဟာတွေကိုနိဒညာမြင့်ပစ္စည်းတွေမပါဘူးသူက short ချပြီးတော့အခုပြန်တည်နေတယ်ကပြန်တည်တော့ဘယ်လောက်တည်လို့ဆိုရင်ဟိုတနေ့ကအီဂျစ်မှာအခုစပြီးတော့တည်တာမက်ဂါဝတ်6ပေါင်နဲ့အီဂျစ်မှာဒါအီဂျစ်ဆိုရင်နိုင်ငံကြီးဆိုရင်ဒါနိုင်ငံလုံးကိုပြီးပေးနေတယ်ပြောမှာ GLS SM ဆိုတဲ့တမန်ကြီးကနေပြီးပေးနေတယ်အဲ့လိုပဲတင်ရုံမှာလည်းပဲဟိုတနေ့ကမက်ဂါဝတ်4000တလုံးစပြီးတော့တည်ရကြဆိုတော့ကျွန်တော်ကပြောတော့သူကနောက်ပိုင်းကြလို့ရှိရင်လူတွေကိုဒုက္ခပေးတဲ့ဟာတွေကိုရှော့ချနိုင်တဲ့အဆင့်တွေကဒါပြီးရဲ10စုနှစ်တစုလောက်ကတည်းကစပြီးတော့သူတို့တော်တော်ရှော့ချနိုင်ပါပြီအခုဆိုရင်ပြောတော့ရှော့ချနိုင်ပါပြီ
မြန်မာနိုင်ငံမှာကြောင်မီးသွေးသုံးထုတ်ဖို့ကြိုးစားတဲ့အနေထားရော
ကျွန်တော်တို့ဟိုတလောတုန်းကအေအမ်မှာလုပ်တဲ့ဒေါ်နန်းစင်ထွေးမျိုးတို့ဝင်းချိုးတို့လုပ်မယ်ဆိုတဲ့ဟာကသူကယုံကြည်မှုအပြည့်နဲ့ဗျယုံကြည်မှုအပြည့်နဲ့ဆိုတာအဲ့ဒီမှာရှိတဲ့လျှက်စစ်ဝင်ကြည့်ရလဲကျွန်တော်တို့ရှိမှာလျှက်စစ်ဟိုပါတော့ ซีอเมซาเนี่ยตัวละตัวตัวแล้วเนี่ยดีจาไปนี่เกสติเกสาไปนี่จอมุเสยองนี่อะลุงตูม้องน่ะเลยเนี่ยเออตัวฆาริโอน้าเลยเออแล้วเนี่ยวิจุเนี่ยแหละผิดขึ้นเนี่ยแล้วก็จารย์รู้ကိငင်းရဲ့အဖွဲ့အစည်းကလည်းဖြစ်ချင်တယ်ကြာဒါတိုင်းနဲ့ဘာကြောင့်မဖြစ်သေးရလဲဆိုတော့ဒါတော့နည်းနည်းလေးတော့ပြောရမှာနည်းနည်းဖြစ်ပါတယ်ဘာလို့တော့အခုဒီမဖြစ်သေးတာဘာကြောင့်လဲဆိုတော့ဒီဘက်ကတာဝန်ခံမှုတာဝန်ယူပြီးအပြည့်အဝနဲ့လုပ်ရမယ်ဒီနေရာလေးပဲလက်ခံမယ်ဆိုလို့ရှိရင်ဒါဖြစ်သင့်တယ်လို့ကျွန်တော်ကယူဆပါတယ
် engineer ဦးမော်တာထွေးရဲ့ပြောကြခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲကျင်းနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်
တော်ကင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာသောတာရှင်များခင်ဗျာမကြခင်မှာ2018ခုနှစ်ကုန်ဆုံးတော်မှာဖြစ်ပါတယ်2019ခုနှစ်အတွက်ကျွန်တော်တို့ VO ရဲ့သောတာရှင်တွေအတွက်ဘာတွေရှိပါသလဲ
အမေရိကန်ပြည်အောင်စုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့လှပတဲ့ရှုခင်းပုံတွေကိုကျမတို့ VOE ရဲ့2019ပြက္ခဒိန်မှာတွေ့နိုင်ပါတယ်။ဒီ VOE ရဲ့မြတ်တာလက်ဆောင်ပြက္ခဒိန်လိုချင်တဲ့ဆိုရင် VOE မြန်မာပိုင်းကိုစာဖြစ်ဖြစ်အီးမေးလ်ဖြစ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ်။ VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုတဲ့လိပ်စာကိုစာရေးသားနိုင်ကြပါတယ်ရှင်။အီးမေးလ်ပေးပို့မယ်ဆိုရင် bamis@voanews.com ကို2019 VOE ပြက္ခဒိန်တောင်းခံပါတယ်ဆိုတာအကျိုးကြောင့်ရေးပို့လိုက်ပါကိုနာမည်နဲ့နေရက်ဆက်ဆက်ရေးထဲကိုမမေ့ပါနဲ့နော်။ VOA ပရိသတ်အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်။
VOA ကိုသောရရှင်နေစာရေးသားပြေဖို့ကြပါအောင်ခင်ဗျာ VOA ရဲ့ Washington DC ယုံဖုန်းနံပါတ်ကတော့1-232-382-555လေးဖြစ်ပါတယ်ဒီကနေ့ညနေ 6:00-9:00 အထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းလူမီတာ19.25တို့မှာဖမ်းယူနားဆင်နိုင်ပါတယ်အခုတော့ကြန့်ရှိနေသေးတဲ့အချိန်တော်တွင်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်အောင်လင်းကပြောပြမှာပါ
ကတ္တမကဆိုင်ရာအမေရိကန်သံမတ်ကြီးအသစ်အဖြစ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဟေသာနယူးယောက်ကိုခန့်မဲ့လို့သမ္မတဒေါ်နယ်ထရမ့်ကကြေညာပါတယ်လက်ရှိကတ္တမကမှာတာဝန်ထမ်းဆောင်နေတဲ့သံမတ်ကြီးနီကီဟေလီရဲ့နေရာမှာဟေသာနယူးယောက်ကိုအစားထိုမလို့သမ္မတထရမ့်ကသတင်းလောက်တွေကိုတောက်ကြနေတုန်းကပြောခဲ့ပါတယ်သံမတ်ကြီးအသစ်ဖြစ်လာမဲ့ဟေသာနယူးယောက်ဟာသတင်းလောကကလာတာဖြစ်ပြီးတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနမှာ2019ခုနှစ်ကစပြီးတော့လောလောခဲ့ပါတယ်တောက်ကြနေမှာပဲသမ္မတထရမ့်ကအသစ်ခန့်မဲ့လို့ကြေညာခဲ့တဲ့ပုဂ္ဂိုလ်နောက်တူကတော့ William Barber သူဟာဒီအမေရိကန်နိုင်ငံရဲ့ရှင်နေချုပ်ဖြစ်လာတော့မှာပါ William Barber ဟာမကြခင်ကရပိုင်းလုံးကပဲကွယ်လွန်သွားခဲ့တဲ့သမ္မတဟောင်း George H.W. Bush ဆိုရလက်ထက်မှာတော့ရှင်နေချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်ကနေဒါနိုင်ငံမှာထိမ့်သိမ့်ခံထားတဲ့တရုတ်ဆက်သွယ်ရေးလုပ်ငန်းကြီးရဲ့ဒီအကြီးကဲဒီ Huawei ရဲ့ကုမ္ပဏီရဲ့အကြီးကဲဟာဒီအီရန်စီးပွားရေးလုပ်ဆောင်မှုနဲ့ပတ်သက်ပြီးတော့ဆွဆဲမှုနဲ့တရားရင်ဆိုင်နေရပြီးဒီသူဖမ်းခံရတဲ့နောက်ပိုင်းမှာကမ္ဘာတဝန်းစီးပွားရေးဈေးကွက်တွေကလည်းလှုပ်ခါခဲ့ရပါတယ်သူကအမေရိကန်ကိုလွှဲပြောင်းပေးနိုင်ပြီးအမတ်ကန်နဲ့လွတ်ပေးခွင့်ကိုညှင်းပယ်နိုင်တဲ့ကြောင့်ကနေဒါဆိုရကဒီသူဆိုရရဲ့ရှင်းတွေကတောက်ကြနေတော့ Vancouver မြို့တရားရုံးမှာပြောခဲ့ပါတယ်အိန္ဒိယသမ္မတ Ramnath Kovind ရဲ့နဲ့သူ့ရဲ့ဇနီးမြန်မာနိုင်ငံကိုဒီဇင်ဘာလ10ရက်ကနေပြီးတော့14ရက်နေ့ထိအလဲပတ်ရောက်လာလိမ့်မယ်လို့ဒီဇင်ဘာလ6ရက်အိန္ဒိယနိုင်ငံထုတ် The Economist Times သတင်းစာမှာဖော်ပြပါရတယ်ဒီ9ရက်ကြာခီးစဉ်တွင်သမ္မတဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစစ်ဂျီရိုနဲ့လည်းအိန္ဒိယသမ္မတကတွေ့ဆုံသွားဖို့ရှိပြီးတော့နှစ်နိုင်ငံသဘောတူညီမှုတော်တော်များများလဲလက်မှတ်ရေးထိုးလိမ့်မယ်လို့မျှော်လင့်ရပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုကျော်အောင်လင်းပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဤတန်စင်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်လေးကိုလိုင်းနိုမီတာ30.40-48နဲ့လိုင်းလန်မီတာ190တို့အပြင် Facebook စာမျက်နှာကပါထုတ်လွှင့်ခဲ့တာပါ။တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ပြီးပျော်ရွှင်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.